Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာတော်ရရှင်ဒီစိတ်တမ်းမှပျော်ရွှင်ကြပါစေခင်ဗျာ။ပြည်ဝအမေရိကန်တိုင်းရဲ့2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့မနက်ခင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2440 58တို့ကနေဓာတ်ရိုက်နားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုမဆူမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါတရားမဝင်ရွှေပြောင်းဝင်ရောက်သူတွေနဲ့ဆိုင်တဲ့သမ္မတထရမ့်ရဲ့မူဝါဒကိုအမေရိကန်နိုင်ငံတော်မှာစနေနေ့ကကန့်ကွက်ဆန္ဒပြကြပါတယ်မြောက်ကိုရီးယားရုံပြောင်းနျူကလ িয়ার သုတေသနဌာနမှာတိတာတဲ့တိုးတက်မှုတွေရှိနေတယ်လို့စောင့်ကြည့်ပြလာတဲ့အဖွဲ့အစည်းကပြောပါတယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာပြင်သစ်နဲ့ဥရုဂွေတို့ quarter final အဆင့်တက်သွားပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထိတ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသရှိရကြအပြစ်ခံရဲစဲခဲ့ပြီးနောက်တာလီဘန်၏အပေါ်စစ်စင်ရေးကိုအာဖဂန်နစ္စတန်အစိုးရကပြန်ဆလိုက်ပြီးဖြစ်ပါတယ
်ဟာရဝါခ်တာလီဘူဘန်ဒူဂိုလီဇူဘန်တတယ်အော်ဒေဝလက်စ်ခုခ်တနဘူဘန
်အာဖဂန်သမရဂဟာနီဘာတွေပြောဆိုမလဲဆိုတာသတင်းတွေအပြီးမှာကြားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုလည်းတင်ဆက်အောင်ပါပါအခုတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကြော်ကြော်သိနေမတ်ဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေပြောင်းဝင်လာတာနဲ့ပတ်သက်ပြီးလုံးဝတည်ငြိမ်မခံတဲ့အမေရိကန်သမ္မတရဲ့ရည်တည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာအားပေးလုံဆိုတဲ့အဖွဲ့တွေကအမေရိကန်နိုင်ငံတော်မှာစနေနေ့ကဆန္ဒပြပွဲတွေလုပ်ကြပါတယ်။နိုင်ငံတော်မှာဆန္ဒပြပွဲပေါင်း600ကျော်လုပ်ပြီးလူထောင်ပေါင်းများစွာပါဝင်တယ်လို့စီစဉ်သူတွေကယူဆပါတယ်။ဒီဆန္ဒပြပွဲတွေကိုလွန်ခဲ့တဲ့2နှစ်ကအမျိုးသမီးတုဆန္ဒပြပွဲကြီးတွေကိုစီစဉ်တဲ့အဖွဲ့တွေအပါအဝင်တဲကြွလှူရှားသူတွေရဲ့ညွန်ပေါင်းအဖွဲ့တစ်ဖွဲ့ကကမကထပြုစီစဉ်တာပါအမေရိကန်မက္ကဆီကိုနယ်စပ်မှာတရားမဝင်မင်းဝင်လာတဲ့မိဘတွေနဲ့ကလေးငယ်တွေကိုခွဲထားတဲ့သမ္မတထရမ့်အစိုးရရဲ့အရင်ကမူဝါဒကိုဆန့်ကျင်သူမိခင်တွေရဲ့အခိုင်အမာထောက်ခံမှုကိုယှဉ်ထားတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်အော်ရီဂွန်ပြည်နယ်ပေါ့တ်လန်းမြို့မှာဆိုရင်ပုံမှန်အဖြစ်အိမ်မှာပဲနေပြီးအိမ်ရင်းမှုတွေကိုလုပ်လို့ရှိတဲ့မိခင်တွေကစော်အော်ပြီးစနေနေ့မှာဆန္ဒပြကြပါတယ်ဝါရှင်တန်လော့စ်အန်ဂျလိစ်နဲ့နယူးယောက်လိုမြို့ကြီးတွေနဲ့နိုင်ငံအရှေ့ပိုင်းတောင်ထူထက်တဲ့ဒေသဖြစ်တဲ့အပလချီယာနဲ့အနောက်အလယ်ပိုင်းဒေသတွေအပါအဝင်နိုင်ငံတော်မျိုးငယ်လေးတွေမှာလည်းကြီးတက်ဆန္ဒပြကြပါတယ
်။ကမ္ဘာတဝန်းရေနဲ့ဈေးတွေတက်နေတာကြာဆင်းသွားအောင်လို့ဆာဒီအာရေဗျနိုင်ငံကရေနဲ့တိုးထုတ်မယ်လို့ဘရင်ဆယ်မန်ကသူ့ကိုကတိပေးခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်နဲ့ဗင်နီဇွဲလားနိုင်ငံတွေကကမောက်ကမအခြေအနေတွေကြောင့်တက်နေတဲ့ရေနဲ့ဈေးကျအောင်လို့ဆာဒီကိုရေနဲ့ပို့ထုတ်ဖို့ပြောခဲ့တာကိုဆာဒီဘရင်ကလက်ခံကြောင်းနဲ့တရက်ကိုရေနံစီနှစ်တန်းထိထောက်ကောင်းထောက်မယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါ။ဒါနဲ့ပတ်သက်လို့တော့ဆာဒီတော်ဝင်အိမ်တော်ဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူး။အီရန်နိုင်ငံကရေနံဝယ်ယူမှုအဆုံးသတ်ဖို့အမေရိကန်အစိုးရကမဟာမိတ်နိုင်ငံတွေကိုတိုက်တွန်းနေတာနဲ့အတူရေနံဈေးတွေတက်နေပါတယ်။ရေနံထောက်လို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကလည်းတနေ့ကိုရေနံစီစီတစ်တန်းတိုးထုတ်မယ်လို့မကြခင်တုန်းကသဘောတူခဲ့ပါတယ်။
အမေရိကန်ရဲ့စီးပွားရေးတန်ခတ်ရည်ရွယ်မှုကိုတံပြန်ဖို့အတွက်ရေနံဆက်ပြီးတင်ပို့တာနဲ့တခြားနည်းလမ်းလှုပ်ဆောင်ချက်တွေကိုအီရန်နိုင်ငံအနေနဲ့လေ့လာဆန်းစစ်နေတယ်လို့နိုင်ငံပိုင် IRNA သတင်းဌာနကစနေနေ့မှာပြောပါတယ်။2015ခုနှစ်အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေပြီးခဲ့တဲ့လမှာသမ္မတဒေါ်နယ်ထရမ့်နှုတ်ထွက်လိုက်ပြီးခဲ့ကဆိုရင်အီရန်ငွေကြေးရီယယ်တန်ဖိုးဟာ40ရာခိုင်နှုန်းထိကျဆင်းသွားတာကြောင့်ပုံမှန်အဖြစ်အစ္စလမ်ဘဝဒီအုပ်ချုပ်သူတွေကိုထောက်ခံကြတဲ့ကုန်တယ်တွေကိုယ်တိုင်ကဆန္ဒပြတာတွေဖြစ်လာတာပါ။ယူရန်ပေါ်ချမှတ်ထားတဲ့တန်ခါရည်ရွယ်မှုအများစုကို2015ခုနှစ်နျူကလ িয়ার သဘောတူညီချက်အရရုပ်သိမ်းပေးထားတာဖြစ်ပါတယ်။အမေရိကန်ရဲ့တန်ခါရည်ရွယ်မှုတွေဟာအီရန်နိုင်ငံသားတွေသူတို့အစိုးရကိုစန့်ကျင်လာအောင်ရည်ရွယ်တာဖြစ်တယ်လို့အီရန်ခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီကဆန္ဒပြပွဲတွေ၃ရက်ဆက်တိုက်ဖြစ်ပြီးတဲ့နောက်ပြောပါတယ်။တောက်ရည်ပြက်လက်တာကိုဆန္ဒပြကြတဲ့အီရန်နိုင်ငံသားတွေနဲ့ရဲတပ်ဖွဲ့တို့စနေနေ့ကရုံးဝင်းဆန်ခါဖြစ်ကြပါသေးတယ်။ဒီတော့တင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရန်နိုင်ငံကအာဏာရှင်အယာတိုလာတွေကိုအကြက်တဲဆိုက်အောင်လုပ်မှာဖြစ်တယ်လို့သမရရဲ့ပုဂ္ဂိုလ်ရေးရှိနေတူဖြစ်သူနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလာနီကစနေနေ့မှာပြောပါတယ်။အီရန်ကိုတန်ခတ်ရည်ရွယ်မှုတွေပြန်ချမှတ်တာမှာအစိုးရပြောင်းလဲဖြစ်စီဖို့ရည်ရွယ်ချက်လဲပါတယ်လို့အီရန်တိုက်ခိုက်အဖွဲ့တစ်ဖွဲ့ကဂျူလီယာနီကပြောပါတယ
်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနဆန်းသတ်တဲ့နေရာတွေမှာလက်တလောလားတွေအတွင်မှာတိတိတတ်တာတိုးတက်လှုပ်ရှားမှုတွေရှိကြောင်းဂျိုဒူဓာတ်ပုံတွေကပြသနေတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုကပြောလိုက်ပါတယ်။မြောက်ကိုရီးယားကဆေးရည်စီးပွားရေးလူမှုရေးနဲ့တခြားတိုးတက်မှုတွေကိုလေ့လာဆောင်ကြည့်နေတဲ့38 North ဆိုတဲ့အဖွဲ့ကဗုဒ္ဓဟူးနေ့တုန်းကအစိုးရခန်းစာထုတ်ပြန်ခဲ့တာပါဂျွန်လ22ရက်နေ့တုန်းကဂျိုရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရုံပြောင်းနျူကလ িয়ার လေ့လာရေးစင်တာမှာတိုးတက်မှုတွေရှိတာကိုမြင်တွေ့ရပါတယ်စင်ကာပူနိုင်ငံမှာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီးတော့နျူကလ িয়ার ကင်းစင်ရေးစာချုပ်မှာ မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်လက်မှတ်ထိုးခဲ့ပြီးတဲ့နှစ်ပတ်အကြာမှာပဲ38 North ရဲ့အစီရင်ခံစာထွက်လာတာပါလက်တလောလာတဲ့အတွင်းမြောက်ကိုရီးယားကလျှို့ဝှက်နေရတော်တော်များများမှာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့တန်းစင်ပြီးယူရေနီယံတွေကိုပို့တိုးထုတ်နေတယ်လို့အမေရိကန်ထောက်လိုင်းဌာနတွေကယုံကြည်ထားကြောင်းအမည်မဖော်တဲ့အမေရိကန်တာဝန်ရှိသူ9ယောက်ကိုကိုးကားပြီးတော့ NBC သတင်းဌာနကလည်းတောက်ချာနေကသတင်းထုတ်ပြန်ပါတယ်ဒီသတင်းနဲ့ပတ်သက်လို့ CIA ကမှတ်ချက်ပေးဖို့ညှင်းဆန်တယ်လို့နိုင်ငံခြားရေးဌာနကလည်းထောက်လိုင်းရေးကိစ္စဖြစ်တဲ့အတွက်မှတ်ချက်ပေးနိုင်ဘူးလို့ပြောပါတယ်အင်ဂျူရောကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူ
း VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီကနေ့ဒီနေ့မနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲ quarter final အဆင့်မှာပြင်သစ်နဲ့ဥရုဂွေးတို့ရှင်ပိုင်ကစားကြတော့မှာဖြစ်ပါတယ်။16သင်းရှုံးထွက်ပွဲစဉ်တွေကိုစနေနေ့ကစပြီးရှင်ပိုင်ကစားကြတာမှာဥရုဂွေးကပေါ်တူဂီကို2-2ပြင်သစ်ကအာဂျင်တီးနားကို4-3နဲ့အတိအကျနိုင်ရပြီး quarter final အဆင့်ကိုတက်သွားကြတာပါ။ဥရုဂွေးတို့အဖွင့်ကူကိုကာဗာနီနဲ့ဆော်ရက်စ်တို့နှစ်ဦးဟိုဘက်ဒီဘက်ခလလန်းစီကနေအပေးယူလုပ်ပြီးကာဗာနီက9မိနစ်မှာသွင်းယူပါတယ်။ပေါ်တူဂီတို့ခြေပါကူကိုတော့ဒုတိယပိုင်း55မိနစ်မှာတောင်းကန်ပေါ်တင်ပေးလိုက်တာကိုပေပေးကကောင်းတိုက်သွင်းယူတာပါ။ဥရုဂွေးအတွက်ဒုတိယဂိုးကိုကာဗာနီကပဲ62မိနစ်မှာကန်သွင်းယူပါတယ်။အဲဒီနောက်တိတ်မကြခင်မှာကာဗာနီဒဏ်ရာရသွားပြီးတော့လူစားလေးလိုက်ရပါတယ်။လက်တင်အမေရိကနာမည်ကျော်တင်းတင်းဖြစ်ပြီးကမ္ဘာအကောင်းဆုံးဘောလုံးမမတူဖြစ်သူမက်ဆီပါတဲ့အာဂျင်တီးနားအသင်းကတော့ဥရောပထိပ်သီးပြင်သစ်ကို4-3နဲ့ရှုံးပြီးထွက်သွားရပါပြီ။ဒီပွဲမှာပြင်သစ်အသင်းကတိုက်စစ်အသားခြေအသားနဲ့ကစားပြီးထိုက်ထိုက်တန်တန်အနိုင်ရသွားတယ်လို့ဆိုရမှာပါ။2014ကမ္ဘာဖလားပွဲတုန်းကဘောလုံးပွဲထိရောက်ပြီးဂျာမနီကိုရှုံးတာကြောင့်ဖလားနဲ့လွဲထားတဲ့အာဂျင်တီးနားအသင်းဟာဒီတစ်ချိန်မှာတော့16သင်းရှုံးထွက်အဆင့်ကနေအိမ်ပြန်သွားရပါပြီ။ပြင်သစ်သင်းဟာ2014ခုနှစ်က quarter final မှာဂျာမနီသင်းကိုရှုံးပြီးထွက်သွားရပြီးတဲ့နောက်အခု2018မှာ quarter final အဆင့်ကိုထပ်တက်လာတာပါ။တနင်္ဂနွေနေ့မှာတော့စပိန်နဲ့အင်ရှင်ရုရှား၊ခရိုအေးရှားနဲ့ဒိမတ်တို့16သင်းရှုံးထွက်ပွဲစဉ်ဆက်ပြီးတော့ရှင်ပိုင်ကစားကြမှာဖြစ်ပါတယ်
။အာဖရိကတိုက်ထဲကဒီပြည်တွင်းဆစ်ဖြစ်နေတဲ့တောင်ဆူဒန်နိုင်ငံမှာအစိုးရနဲ့သဘုံတွေကြားအပြစ်ခတ်ရဲစဲရေးစာချုပ်အသက်ဝင်ပြီးနိုင်ပိုင်းအကြမှာပဲပြစ်ခတ်မှုတွေပြန်ဖြစ်ပွားခဲ့ပါတယ်။သမရဆာဗာကီယာနဲ့တဘုံတွေကြားမှာလက်မှတ်ထိုးထားတဲ့သဘောတူစာချုပ်ပြပြခဲ့တာနဲ့ပတ်သက်လို့နှစ်ဖက်လုံးကအပြန်အလှန်အပြစ်တင်ကြပါတယ်။အပြစ်ခတ်ရဲ့ဆေးရေးစာချုပ်အသက်ဝင်ပြီး6နှစ်တောင်မပြည့်ခင်အနောက်မြောက်ပိုင်းကဝါဦးမျိုးပြင်ကတဘုံစခန်းတွေကိုအစိုးရတပ်တွေကတိုက်ခိုက်ခဲ့တယ်လို့တဘုံဖွဲ့ပြောခွင့်ရသူကဆွဆွဲပါတယ်။အစိုးရပြောခွင့်ရသူကလည်းတဘုံတွေဘက်ကစတိုက်တာလို့ AP သတင်းဌာနကပြောပါတယ်။တဘုံတွေဘက်မှာခေါင်းဆောင်မှုဗျံပဒါဖြစ်နေတယ်လို့လည်းသူကဆိုပါတယ်။သမရဆာဗာကီယာနဲ့တဘုံကောင်းဆောင် react မရှာတော့ပုံထုံးနေတော့ကအိနေချင်းဆူဒန်နိုင်ငံကာထောမြို့မှာမျက်နှာချင်းဆိုင်တွေးဆုံဆွေးနွေးပြီးအပြစ်ခတ်ရဆဲရေးစာချုပ်ကိုလက်မှတ်ထိုးခဲ့ကြတာပါအဲ့ဒီသဘောတူညီချက်မှာလူသားချင်းစာနာမှုအကူအညီပေးနိုင်မှုလမ်းတွေပြန်ဖွင့်ရေးနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးရေးနဲ့စစ်တပ်တွေရုပ်ရည်တို့ပါတယ်လို့ဆူဒန် SUNA သတင်းဌာနကပြောပါတယ်ဆူဒန်နိုင်ငံကနေလွတ်လပ်ရေးရပြီးနှစ်နှစ်တောင်မကြာခင်2013ခုနှစ်မှာတောင်ဆူဒန်နိုင်ငံဟာပြည်တွင်းစစ်စတင်ခဲ့တာကြောင့်တောင်းတဲ့ချီတည်ဆုံးခဲ့တယ်လို့ပြည်သူ3000လောက်အိုးအိမ်ဆွန့်ထွက်ပြေးခဲ့ကြရပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချီရန်ပြည်နယ်ကထိုင်းမြန်မာနယ်စပ်မှုဖြစ်တဲ့မဲဆိုင်မြို့တမ်လန်နန်နုံလှိုင်ကူရဲဝင်သွားပြီးပျောက်ဆုံးနေတဲ့ထိုင်းကျောင်းသားလေး12ယောက်နဲ့သူတို့ရဲ့ဘောလုံးသင်းနီးပြားတွေကိုရှာဖွေနေတာပါ။စစ်တပ်ကတော့ရှာဖွေရေးလုပ်ငန်းတွေအချိန်ပြန်ရလာပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကမိုးရွာပြီးလှိုင်ကူရဲရေတွေပိုဝင်နေတာကြောင့်ရှာဖွေရေးလုပ်ငန်းတွေရှစ်ဆက်မတိုးနိုင်တဲ့အခြေအနေကနေအခုကမှတော့မိုးရွာတာရပ်သွားပြီးရေဝင်နေသွားတဲ့အတွက်ပိုပြီးအချိန်ရလာတာဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်းမှာကိုရဲမြောင်းနေ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်နေကြပြီဖြစ်ပြီးအောက်ဆီဂျင်ဘူးတွေကိုဂူထဲတည်ပို့နေတယ်လို့ကယ်ဆယ်ရေးလုပ်ငန်းကိုမပြတ်ဆုံးကြည့်ပြီးတော့သတင်းရေးသားနေတဲ့တာချီလိတ် News Agency ရဲ့ Facebook စာမျက်နှာမှာဒီကနေ့မနေ့အစောပိုင်းကရေးထားပါတယ်။အသက်17နှစ်ကနေ16နှစ်အရွယ်ထိကလေးတွေနဲ့အသက်25နှစ်အရွယ်ဘောလုံးသင်းနီးပြားတို့ကိုရှာဖွေကယ်ဆယ်ရေးမှာထိုင်းရေတပ်အထူးတပ်ဖွဲ့အပြင်ဩစတြေးလျ၊အမေရိကန်၊တရုတ်စတဲ့နိုင်ငံတကာကလည်းကယ်ဆယ်ရေးအဖွဲ့တွေလှုပ်ပြီးတော့ကူညီနေပါတယ်။ဒါအပြင်အရက်သားလိုအပ်ပြီးအများပြားလဲဝိုင်းဝန်းပြီးတော့ကူညီနေကြပါတယ်။မြန်မာနိုင်ငံဆိုရကလည်းလိုအပ်တဲ့အကူအညီကိုပေးဖို့ကမ်းလှမ်းထားပါတယ်။ပျောက်ဆုံးနေသူတွေတွေ့ရင်ရာများရမလားဆိုတဲ့မျှော်လင့်ချက်နဲ့တောက်ကြနေတုန်းကဆိုရင်ကူပေါက်တွေတဲ့ကိုအစားအစာတွေဖြောရည်တွေလက်ကင်ဖုံးတစ်လုံးလက်နေတံမီဖျောင်းတိုင်းမီးကျင့်နဲ့ကူရဲ့မြေပုံစတဲ့ပစ္စည်းတွေပါတဲ့အထုပ်တွေကိုချထည့်ပေးထားပါတယ်။
အိန္ဒိယနိုင်ငံအလံပိုင်းမန်ဆွမ်းမြို့မှာအသက်9နှစ်အရွယ်ကျောင်းသူလေးတယောက်အဓမ္မပြုချင်းခံခဲ့ရမှုအတွက်ကျွလွန်သူတွေကိုတေးတံပေးဖို့ပြည်သူထောင်ထဲချီလမ်းပေါ်ထွက်တန်းဆော့ခဲ့ကြပါတယ်။မတင်ကားသူနှစ်ယောက်ကိုဖမ်းဆီးထားတယ်လို့ရဲကပြောပါတယ်။မိဘတွေကျောင်းလာကြိုရာနောက်ကျလို့စောင့်နေတဲ့အဲ့ဒီမိန်းကလေးနဲ့ဆွဆွဲခံထားသူတယောက်လမ်းလျှောက်ပြီးထွက်သွားတဲ့ပုံကိုအနာက CCTV မှာတွေ့ရပါတယ်။နောက်ပိုင်းမှာတော့အနာကခြုံထဲမှာမိန်းကလေးသတိမင်းနေတာကိုရဲတွေကတွေ့ရှိခဲ့ပါတယ်။စေယုံမှာကုသမှုခံနေတဲ့ကျောင်းသူလေးတက်တာလာပြီလို့ဆရာဝန်တွေကပြောပါတယ်မာဒီယာပရာဒက်ရှ်ပြည်နယ်ဝန်ကြီးချုပ်ကလည်းအပြစ်ရှိကြောင်းထင်ရှားရင်တေတံချဖို့အတွက်တောင်းဆိုထားတယ်လို့သတင်းတွေမှာဖော်ပြပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရလက်ထက်မှာအသက်12နှစ်အောက်ငယ်ရွယ်တဲ့မိန်းကလေးတွေကိုအာဓမပြုသူတွေကိုတေတံအပြစ်ပေးဖို့တတ်မှတ်ခဲ့တယ်လို့16နှစ်အောက်မိန်းကလေးတွေကိုအာဓမပြုသူတွေအတွက်အနှိမ်ဆုံးပြစ်ဒဏ်ကိုလည်းတိုးမြှင့်ခဲ့ပါတယ်ဝန်ကြီးချုပ်မိုဒီပါတီအုပ်ချုပ်တဲ့ပြည်နယ်တစ်ခုမှာရှင်းတဲ့အရွယ်မိန်းကလေးတယောက်နဲ့အမျိုးသမီးငယ်တယောက်တို့အာဓမပြုကျင့်ခံခဲ့ရပြီးတဲ့နောက်ဖြီးသူတွေဆန္ဒပြခဲ့လို့အခုလိုပြစ်ဒဏ်တွေကိုတိုးမြှင့်ခဲ့တာပါအိန္ဒိယနိုင်ငံမှာအာဓမကျင့်ခံရသူစုစုပေါင်းရဲ့40ရာခိုင်နှုန်းလောက်ကကလေးတွေဖြစ်ကြပါတယ
်ဒိနေရင်းနဲ့ခင်ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မှဆွေးနွေးမှုလို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဒီသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာ6ရက်ကြာအပြစ်ခတ်ရစဲကြီးကိုသမ္မတဂဟနီကရုတ်သိမ်းလိုက်ပြီဖြစ်ပါတယ်။တာလီဘန်တို့အပေါ်တိုက်ခိုက်နေမှုကို6ရက်ကြာရပ်ဆိုင်းထားဖို့အစိုးရကတစ်ဖက်သက်ကြေညာခဲ့ပြီးနောက်တောင်းရင်သူစစ်စင်ရေးကိုစနေနေ့မှာပြန်လည်ဆောင်ရွက်ဖို့သမ္မတကညွှန်ကြားလိုက်တာဖြစ်ပါတယ်။အစ္စလာမဘတ်မြို့ကနေ VOA သတင်းတော့ IS ကပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတင်ပြချင်ပါတယ်။အာဖဂန်သမ္မတဟာတာလီဘန်တို့အပေါ်ဆင်နွှဲနေတဲ့ထိုးစစ်ကိုရပ်ဆိုင်းထားဖို့ဇွန်လ15ရက်အစ်ပွဲတော်မတိုင်ခင်နှစ်ရက်အလိုကလေးကတစ်ဖက်သက်တပ်တန်းတိုးလိုက်တာဖြစ်ပါတယ်ဒီလိုရကြောက်တာလီဘန်တောင်းချမ်းသူတွေအကြမ်းဖက်ဝါဒကိုဆွန့်လွှတ်ပြီးငြင်းငြင်းရေးအတွက်စိတ်ဆက်ဆွေးနွေးလာလိမ့်မယ်လို့မျှော်လင့်ခဲ့တာဖြစ်ပါတယ်တာလီဘန်တို့ဘက်ကလည်း18နှစ်ကြာပြည်တွင်းစစ်ကိုအစ်ပွဲတော်ကာလအတွင်း3ရက်တာရပ်ဆိုင်းထားဖို့ပထမဆုံးအကြိမ်သဘောတူခဲ့တာဖြစ်ပါတယ်ဒါပေမဲ့အပြစ်ခတ်ရစဲရေးတပ်တန်းတိုးဖို့သမရဂဟာနီရဲ့တောင်းဆိုချက်ကိုပြစ်ပယ်ပြီးအာဖဂန်စစ်တပ်ကိုတာလီဘန်တို့ထိုးစစ်ဆင်ခဲ့ကြတာပါ။ဒါကြောင့်သမရဂဟာနီကလည်းတိုက်ပွဲပြန်ဆဖို့အခုလိုကြေညာခဲ့ပါတယ
်။ Urban Khloss e mugamniativo di fai qua e giozaleri
အပြစ်ခတ်ရစေရေးဆုံးခန်းတိုင်တော့ပါပြီ။ကျွန်တော်တို့ရဲ့လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့တွေစစ်ဆင်ရေးပြန်လည်စတင်ကြဖို့ခွင့်ပြုလိုက်ပါတယ်
။တိုက်ပွဲတွေကိုဒီလိုပြန်ဆမှာဖြစ်ပေမဲ့အစိုးရကတော့ငင်းငင်းငင်းငင်းနဲ့နိုင်ငံရေးအရာပြန်လည်တင့်မြတ်ဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။အပွဲတော်ကာလမှာ၃ရက်အပြစ်ခတ်ရစဲနိုင်ခဲ့တာကတာလီဘန်တို့အနေနဲ့စစ်ပန်းပြီးငြင်းငြင်းရေးလိုချင်နေတဲ့ဆိုတာကိုတက်တည်ပြလိုက်တာပဲဖြစ်တယ်လို့ဆိုပါတယ်။အမေရိကန်စစ်တပ်ကလည်းအာဖဂန်အစိုးရရဲ့အပြစ်ခတ်ရစဲရေးကိုထောက်ခံသောအဖြစ်အဲ့ဒီ၃ရက်တာကာလအတွင်းတာလီဘန်တို့အပေါ်လေကြောင်းတိုက်ခိုက်မှုတွေကိုရပ်ဆိုင်းထားခဲ့ပါတယ်။သမရဂဟာနီကတော့တာလီဘန်တောင်းချမ်းသူတွေငင်းငင်းရေးစပွဲဝိုင်းကိုလာဖို့ဖိတ်ခေါ်နေစေဖြစ်ပါတယ
်ဟာရ်ဝါ့တာလီဘူရ်ဘန်ဒူဂိုလီဇူရ်ဘန်တတယ်အော်ဒေဝလက်စ်ခုခ်တနူရ်ဘန်
တာလီဘန်တို့နဲ့ကြိခတ်ရဆဲရေးလို့ဖို့အတွက်သူတို့လူချင်းနဲ့ဘဲအချိန်မှမစိုးကျွန်တော်ဘက်ကအစင်းသိရှိနေပါတယ်ဘာကြောင့်လဲဆိုတော့အပြစ်ခတ်ရဆဲရေးကိုတမျိုးသားလုံးကတောင်းဆိုနေကြလို့ပဲဖြစ်ပါတယ်တာလီဘန်တို့ဘက်ကဆုံးဖြတ်ဖို့ပဲလိုပါတယ်အပြစ်ခတ်ရဆဲရေးကာလကိုသူတို့ဘက်က10ရက်လိုချင်သလားတစ်နှစ်လိုချင်သလားဆိုတာကိုသာပြောပါ
ဧပွဲတော်ကာလအပြစ်ခတ်ရစဲစဉ်ကာလအတွင်းအစိုးရတပ်သားတွေနဲ့တာလီဘန်တပ်သားတွေဟာသူတို့တစ်ဖက်တစ်ချက်ထိန်းချုပ်ထားတဲ့နယ်မြေတွေတဲကိုမကြုံစဘူးဝင်ရောက်လှုပ်ရှားခဲ့ကြတယ်လို့စောင့်ကြည့်လေ့လာသူတွေကဆိုပါတယ်။ဒါပေမဲ့တာလီဘန်တို့ကအပြစ်ခတ်ရစဲရေးကိုသူတို့လက်ခံခဲ့တာဟာအစိုးရကစော်ဩတာကိုလက်ခံတာမျိုးမဟုတ်တလို့သူတို့စစ်ပန်းနေလို့ဆိုတဲ့ပြောဆိုမှုကိုလည်းငြင်းဆန်ခဲ့ပါတယ်။တာလီဘန်တို့ကတော့ငြင်းငြင်းရေးဆွေးနွေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့သာဆွေးနွေးလို့ကြောင်းအမေရိကန်ရဲ့ရုတ်သေးအာဖဂန်အစိုးရနဲ့တော့မဆွေးနွေးလိုဘူးလို့ဆိုပါတယ်။အခုလိုတာလီဘန်တို့ရဲ့ဓာတ်ရိုက်ဆွေးနွေးရေးတောင်းဆိုချက်ကိုအမေရိကန်အစိုးရကဖယ်ချလိုက်ပြီးငြင်းငြင်းရေးဖြစ်စဉ်ကိုအာဖဂန်တို့ကသာဦးဆောင်ရလိမ့်မယ်လို့ဆိုပါတယ်။အာဖဂန်အချင်းချင်းဆွေးနွေးပြကြပြီဆိုရင်တော့သူတို့လည်းပါဝင်လာမယ်လို့ကတိပေးထားပါတယ်။သမရဂဟာနီကတော့တာလီဘန်တွေကိုနိုင်ငံရေးပါတီတစ်ခုအဖြစ်အတိမတ်ပြုပေးမယ်၊ကဘူးမြို့တော်မှာရုံးဖွင့်ခွင့်ပေးမယ်နောင်လာမဲ့ရွေးကောက်ပွဲတွေမှာရှင်ပြိုင်ခွင့်ပေးမယ်လို့ကမ်းလှမ်းထားတာပါတာလီဘန်ခေါင်းဆောင်ဟာဘီတူလာအာဂွန်ဇာတာနဲ့ဗင်နီယာမမဆိုးတိုက်ရိုက်ဆွေးနွေးဖို့ကိုလည်းအစင်းသင်းရှိတယ်လို့ဆိုပါတယ်ဒ တာလီဘန်တို့ကတော့သူတို့ရဲ့အဓိကရန်သူဟာအမေရိကန်သားဖြစ်တယ်လို့ရှုမြင်ထားပြီးတာလီဘန်ကိုနိုင်ငံရေးပါတီတစ်ခုအဖြစ်ကုလသမဂ္ဂကအတိမတ်ပြုဖို့လိုလားနေကြတာပါဒီအကြောင်းတွေကြောင့်သမရဂဟာနီရဲ့ကမ်းလှမ်းချက်ကိုတာလီဘန်တို့ကလက်ခံနိုင်ပွဲမရှိဘူးလို့သုံးသက်သူတွေကယူဆနေကြပါခင်ဗျာ
ဗီဒီယိုရနေတင်းငွေနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မြန်မာပြည်ကတရားရုံးနေအာဂရီလိုက်စားပုံကိုတင်ပြထားပါတယ
်သမ္မတတဲ့ဥဝင်းမြင့်ရဲ့စတင်ဆောင်ရွက်မှုတွေထဲမှာတရားစီရင်မန်တိုင်တက်မှတ်ခိုင်မာဖို့အတွက်တရားလွတ်တော်ချုပ်တရားသူကြီးတွေနဲ့တွေ့ဆုံဆွေးနွေးတာလည်းပါဝင်ပါတယ်။တရားဥပဒေစိုးမိုးပြီးအဂတိလိုက်စားမှုကင်းရှင်းမှသာနိုင်ငံခြားရင်းနှီးမြှုပ်နှံမှုပုံမှန်ဝင်ရောက်လာပြီးတိုင်းပြည်စည်းဝါးရေးဖွံ့ဖြိုးတိုးတက်မယ်အကြောင်းဥဝင်းမြင့်ကလွန်ခဲ့တဲ့ဧပြီလကပြောဆိုသွားပါတယ်။အဂတိလိုက်စားမှုနဲ့အမှုဖွင့်ခံရလို့ထွက်ပြေးတိမ်းရှောင်နေသူ12ဦးကိုအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဖေဖော်ဝါရီလကဓာတ်ပုံနဲ့အတူကျင်းညာပါတယ်။ဒီထဲမှာမြို့နယ်တရားသူကြီးမြို့နယ်ဥပဒေအရာရှိရဲအုပ်ရှေ့နေခရိုင်အုပ်ချုပ်ရေးမှူးရေစင်းအရာရှိစတဲ့ဝန်ထမ်းတွေပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်ကတရားသူကြီး88ယောက်နဲ့တရားဝန်ထမ်း82ယောက်ကိုဝန်ထမ်းဆိုင်ရာပြည်တံတွေပေးခဲ့တယ်လို့တရားရုံးနှစ်စဉ်အစည်းအဝေးစာမှာဖော်ပြပါတယ်။သူမျိုးနဲ့တရားသူကြီးအဆင့်ကညွှန်ကြားရေးမှူးချုပ်အဆင့်အထိအရေးယူခံရတယ်လို့ဆိုပါတယ်။ဒါပေမဲ့ဝန်ထမ်းပြစ်ဒဏ်သာပေးနိုင်တဲ့အတွက်ယာတုကထုတ်ပြမှုရက်ဆိုင်မှုယာတုလျှော့ချမှုစရတွေလောက်ပဲလုပ်နိုင်ပါတယ်
။တရားစီရင်ရေးမှန်တိုင်းမှာလက်ပေးလက်ယူမှုတွေရှိနေတာကိုတရားလွှတ်တော်ချုပ်ယုံကသိပါတယ်။ဒါပေမဲ့တရားသူကြီးလက်စားရင်ယာတုကဖယ်ရှားတာဟာအကြီးဆုံးပြစ်ဒဏ်ဖြစ်နေတာမို့ထိရောက်တဲ့ပြစ်ဒဏ်ပေးနိုင်မှုအတွက်တရားရုံးမှာတရားစွဲဆိုကြဖို့တရားလွှတ်တော်ချုပ်ယုံကတိုက်တွန်းထားကြောင်း2019 AB 4ရက်ထုတ် DBB သတင်းမှာဖော်ပြပါတယ်။တရားစီရင်ရေးနဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းတွေဟာရဲတပ်ဖွဲ့အကျဉ်းဦးစီးဌာနဥပဒေရုံးရှေ့နေစာသုံးလုံးလဝကဆရာဝန်တစ်တော်နဲ့မြေစင်းဌာနတွေဖြစ်ပါတယ်။ရာဇဝတ်မှုအတိုင်းကိုရဲကအရေးယူပိုင်ခွင့်ရှိတာမဟုတ်လို့တရားရုံးကိုဥတိုက်လျှောက်ထားရမယ့်အမှုကိုရဲကညွှန်ပြနိုင်ပါတယ်။ဘယ်လိုတရားစွဲရမယ်ဆိုတာကိုတရားလွှတ်တော်ချုပ်ကထုတ်တဲ့သင့်အတွက်တရားရုံးစာဆောင်မှာဖော်ပြပါတယ်။တရားရုံးကိုတရားစွဲဆိုဖို့ဆိုရင်တရားရုံးကသတင်းပြန်ကြားရေးဌာနကိုတွားရမယ်လို့ဆိုပါတယ်
။တရားရုံးတိုင်းမှာလက်စားမှုရှိနေတာကြောင့်ထိထိရောက်ရောက်အရေးယူနိုင်ဖို့လိုလားနေကြပါသေး။2023အဂတိလက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ရသွေးကျင်ထုံးဥပဒေအရပြည်မှုကျွလွန်တာထင်ရှားရင်ထောင်တန်း10နှစ်အထိကျတော့နိုင်တဲ့အပြင်ဒဏ်ငွေလဲဆောင်ရဖို့ရှိပါတယ်။ဒါကိုသိတဲ့အတွက်လက်စားလို့တရားစွဲခံရတဲ့တရားသူကြီးတွေထွက်ပြေးတိမ်းရှောင်နေတာလည်းဖြစ်နိုင်ပါသေး။ပုဂိုးတိုင်းတရားလွှတ်တော်တရားရေးဦးစီးမှုဒေါ်အေးအေးနဲ့မင်းလာမျိုးနဲ့ဥပဒေအရရှိဒေါ်ရမင်းတပ်နဲ့မုံရွာကအထက်တန်းရှိနေဒေါ်စုကြည်တို့အဂတိလိုက်စားမှုတိုက်ပြရေးကော်မရှင်ကသိ60လာစားမှုနဲ့ဘူးတလင်မြို့နယ်တရားရုံးမှာဇန်နဝါရီလကတရားစွဲဆိုလို့တင်းရှောင်နေကြောင်းဇန်နဝါရီလ18ရက်နေ့ထုတ် DVB သတင်းမှာဖော်ပြပါတယ
်။ဝါရှင်တန်မြို့တော်အခြေစိုက်ကမ္ဘာတရားမျှတမှု Project The World Justice Project ရဲ့ဇန်နဝါရီလထုတ်တရားဥပဒေစိုးမိုးမှုညွှန်းကိန်းမှာမြန်မာကအနေဆုံးအုပ်စုမှာပါဝင်နေပါတယ်။အိမ်အောင်စုပေါင်း3000ကျော်နဲ့စစ်တမ်းတွေကိုအခြေခံပြီး113နိုင်ငံရဲ့တရားဥပဒေစိုးမိုးမှုအဆင့်ကိုတတ်မှတ်တဲ့အခါမှာမြန်မာကအဆင့်100မှာရှိနေတာပါ။အာရှဒေသဆိုင်ရာ15နိုင်ငံစည်းရင်းမှာတော့မြန်မာကအဆင့် 14 ရလို့ဒုတိယအညံဆုံးဖြစ်ပါတယ်။အညံဆုံးကတော့ကမ်ဘောဒီးယားပဲဖြစ်ပါတယ်။ရာဇဝတ်ဥပဒေနဲ့တရားမဥပဒေကိုအကောင့်ထဲပေါ်ရမှာမြန်မာဟာဒုတိယအညံဆုံးဖြစ်နေပါတယ်။အာရှ15နိုင်ငံရဲ့အဂတိလိုက်စားမှုမှာမြန်မာကအဆင့် 10 မှာရှိပါတယ်။နိုင်ငံသားရဲ့အခြေခံအခွင့်အရေးကိုထိမ့်သိမ်းဆောက်ရှောက်တဲ့နေရာမှာတော့မြန်မာဟာအောက်ဆုံးအဆင့်ရောက်နေပါတယ
်။လွန်ခဲ့တဲ့နိုဝင်ဘာလကအသစ်ပြန်လည်ဖွဲ့စည်းတဲ့အဂတိလက်စားမှုတက်ဖြတ်ရေးကော်မရှင်ရဲ့ရုံးခွဲတွေပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဖွင့်လှစ်ဖို့စီစဉ်တာဟာကောင်းမွန်တဲ့အလားအလာလို့မြင်ရပါတယ်။တိုင်းစားတွေထောင်ချီရှိနေပေမဲ့ကော်မရှင်ဥပဒေနဲ့ညီညွတ်တဲ့တိုင်းစားကအလွန်နှေးပါတယ်။ဂ ချက်3500ကျော်အလွဲသုံးစားလုပ်မှုနဲ့အချုပ်ခံနေရတဲ့အစားအသောက်နဲ့ဆေးဝါးကုကရေးဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာတန်းထွတ်ရဲ့အမှုကတော့အဂတိလိုက်ဆန်းမှုတိုက်ဖျက်ရေးကော်မရှင်ရဲ့အကြီးဆုံးအမှုလို့ဖြစ်နေတို့စောင့်ကြည့်နေကြပါတယ်။တရားစင်ရင်အရာရန်ရဲ့လဇာနဲ့အဂတိလိုက်ဆန်းမှုဆက်ဆက်နေတယ်လို့လည်းမြင်ကြပါတယ်။အစဉ်လေးတရားဝင်တန်းဟာလဇာချက်2သိန်းလေးပါရရှိပြီးအစဉ်3က2သိန်းခွဲအစဉ်2က3သိန်းအစဉ်1က3သိန်းခွဲရရှိကြပါတယ်။အရာရန်ဥယျာဉ်အမျိုးသား900ကျော်နဲ့အမျိုးသမီး900နီးပါးရှိပါတယ်။တရားဝင်တန်းအစဉ်4ရဲ့လဇာဟာအထက်တန်းပြဆရာလဇာနဲ့မတိမ်မရင်ဖြစ်နေတာမူစားဝတ်နေရေးအတွက်မဖူးမလုံဖြစ်နေပုံရပါတယ်။ရတဲ့လဇာနဲ့မလောက်မကဖြစ်နေတဲ့တရားဝင်တန်းတွေဟာတရားစင်ရေးကျင့်ဝတ်ကိုလိုက်နာနိုင်မှမလားဆိုတာတန်တရားရှိစရာဖြစ်နေပါတယ်ခင်ဗျာ
။ဘုန်းကင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရပြီးအခုတခါတော့American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချပေးမှာဖြစ်ပါတယ
်ဒီတစ်ပတ် English Breaking Side Ganda မှာအားကစားပြိုင်ပွဲတွေမှာထူးထူးစွာဆောင်ရွက်နိုင်ရင်ဘယ်လိုတင်စားသုံးနှုန်းလဲဆိုတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
hat trick
ဖြစ်ပါတယ်စာလုံးပေါင်းက HAT hat ကဥထု TRICK trick ကလက်ွက်ဖြစ်ပြီးစကားခွေရဲ့တိုက်ရိုက်ဒေဘယ်ကဥထုလက်ွက်ဖြစ်ပါတယ်ဒီအသုံးက cricket ဆိုတဲ့ဘောလုံးနဲ့ဘက်တန်ရိုက်တဲ့အာကစားနည်းကနေဆင်းသက်လာတယ်လို့ဆိုပါတယ် bowler ဆိုတဲ့ဘောလုံးပစ်သူတူပစ်ပေးလိုက်တဲ့ဘောလုံးကို striker ကဘက်တန်နဲ့ထိအောင်အဝေးကိုရိုက်နိုင်ရမှာဖြစ်ပေမဲ့တစ်ဖက်အသင်းရဲ့ bowler ကပစ်ပေးလိုက်တဲ့ဘောလုံးကိုပြိုင်ဘက်အသင်းက striker ကထိအောင်မရိုက်နိုင်ရင်အဲ့ဒီလူဟာပွဲကနေထွက်ပေးရမှာဖြစ်တဲ့အတွက်ကြောင့်တပွဲမှာ striker 3ဦးကိုထွက်အောင်လုပ်နိုင်ရင်အဲ့ဒီအသင်းကဂုံပြူတဲ့အနေနဲ့အုတ်ထုတ်ခံပြီးပတ်ဆံလိုက်ကောင်းခံကအဲ့ဒီ bowler ဘောလုံးပစ်သူကိုဆုချီးမိရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ခုခါမှာဘောလုံးပွဲတွေမှာဘောလုံးသမားတဦးဒီတပွဲထဲမှာသူတစ်ယောက်တည်းဂိုးသုံးဖို့ကိုဆွေးနိုင်ရင် score a hat trick လို့သုံးပါတယ်။ခုလက်ရှိရုရှားမှာကစားနေတဲ့ World Cup ကမ္ဘာ့ဖလားပွဲစဉ်အစပိုင်းရဲ့ Spain နဲ့ Portugal ပွဲစဉ်မှာနာမည်ကြီးဘောလုံးသမား Cristiano Ronaldo ကအဲ့ဒီပွဲမှာပဲသူတူဒီ3ဂိုးသွင်းလိုက်နိုင်တဲ့အတွက်ကြောင့် Ronaldo scored a hat trick လို့ဆိုပြီးသတင်းတွေမှာရေးသားကြတာဖြစ်ပါတယ်။ Idiom ဆိုတဲ့သွားလိုက်ဒီပဲကတော့နေစဉ်ဘဝမှာတက်တန်ပြောင်ပြောင်နဲ့မထင်မှတ်ပဲအောင်မြင်မှုတွေကိုတပွဲပြီးတပွဲဆင်နွှဲနိုင်အောင်လုပ်နိုင်တာကို hat trick လို့တင်စားသုံးပါတယ်။ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The opposition party surprised everyone by scoring a hat trick in the recent elections
တိုက်ခံပါတီကမကြတိမိကရွေးကောက်ပွဲမှာမထင်မှတ်ပဲအောင်မြင်မှုတွေတစ်ခုပြီးတစ်ခုရလိုက်တဲ့အတွက်ကြောင့်လူတွေကိုအံ့အားသင့်စေခဲ့တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The opposition party surprised everyone by scoring a hat trick in the recent elections.
ကိုဆက်လက်တင်ပြပေးမယ်။ idiom အသုံးကတော့
touchdown
ဖြစ်ပါတယ်။စာလုံးပေါင်းက touch touch ကထိတာ down down ကအောက်ဆိုတော့စကားခွင့်ရဲ့တိုက်ရိုက်ဒီပဲကအောက်ကိုထိတာဖြစ်ပါတယ်။ဒီရင်ပြည်ကြီးကိုဆင်းသက်တယ်ဆိုရင် touchdown လို့လည်းသုံးလို့ရှိပါတယ်။ဒီနေရာမှာတော့ touchdown ကိုနှလုံးတွဲနောင်းနာအဖြစ်သုံးထားတာဖြစ်ပြီးအမေရိကန်တနိုင်ငံလုံးလူကြိုက်များလာတဲ့ဘောလုံးပွဲဖြစ်တဲ့ Super Bowl Football အကစားနည်းကနေဆင်းသက်လာတာပါကြံကြံတနာကစားရတဲ့ဒီဘောလုံးပွဲမှာဘောလုံးရအောင်တွန်းထိုးလူယူပြီးကစားရတာဖြစ်ပါတယ်ဘောလုံးရပြီဆိုရင်ပြိုင်ဘက်ရဲ့ဂိုးစီးဘက်ကိုပြေးပြီးဘောလုံးကိုမြေကြီးနဲ့ထိအောင်လုပ်နိုင်ရင်အဲ့ဒါကို touchdown လို့ခေါ်ပြီးအမှတ်6မှတ်ရတာလည်းဖြစ်ပါတယ် idiom ဆိုတဲ့တော့ဒီပဲကတော့အခက်အခဲတွေကြားမှာအမှတ်ရအောင်လုံနိုင်တာလက်စွမ်းပြနိုင်တဲ့အစွမ်းထက်တဲ့အောင်မြင်မှုရအောင်လုံနိုင်တာကိုဆိုလိုတာဖြစ်ပါတယ်ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John scored a touchdown when he managed to get the $1 million business deal signed
John ကဒေါ်လာတန်းချီတဲ့စီးပွားရေးသဘောတူညီမှုလက်မှတ်ရေးထိုးနိုင်အောင်လုံနိုင်ခဲ့တဲ့အတွက်ကြောင်မြောက်လှတဲ့အောင်မြင်မှုလို့ဆိုရမှာပါလို့ဒီပေရပါတယ်ဥမာဦးနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
John scored a touchdown when he managed to get the $1 million business deal signed.
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
hit a home run
ဖြစ်ပါတယ်ဆာလုံးပေါင်းက HIT hit ကရိုက်တာထိတာ HOME a home ကအိမ်တိမ် RUN run ကပြေးတာဖြစ်ပြီးစသုဖြင့်လုံးောက်အဓိပ္ပာယ်ကအိမ်ကိုထိအောင်ပြေးတာဖြစ်ပေမဲ့ဒီနေရာမှာ home run ရဲ့အဓိပ္ပာယ်ကိုရှင်းပြလိုပါတယ်ဒီအသုံးကအမေရိကန်မှာတိတ်လူကြိုက်များတဲ့ဘေ့စ်ဘောအားကစားနည်းကနေဆင်းသင့်လာတာပါ home run ကဘေ့စ်ဘောအားကစားနည်းမှာဘောလုံးရိုက်တဲ့လူကဘောလုံးကိုအဝေးကြီးရောက်အောင်ရိုက်နိုင်တဲ့အတွက်ရိုက်တဲ့လူ hitter ဒါမှမဟုတ် batter အနေနဲ့ဘေ့စ်ဘောကွင်းရဲ့ base သုံးခုစလုံးကိုရောက်အောင်စစ်တိုက်ပတ်ပြေးနိုင်ပြီးငကိုရိုက်တဲ့ home base ကိုပြန်အရောက်ပြေးနိုင်တာကို home run လို့ခေါ်တာဖြစ်ပါတယ်အဲ့ဒီရိုက်တဲ့လူကဘောလုံးကိုအဝေးကြီးရိုက်နိုင်တဲ့အတွက်ကြောင့်တစ်ဖက်အသင်းကဘောလုံးကိုကောက်ဖို့ကြိုးစားနေချိန်မှာပဲသူကအခုလိုမျိုးစွမ်းဆောင်ပြနိုင်တာလည်းဖြစ်ပါတယ်ဒီလိုအောင်မြင်မှုမျိုးရရင်အတင်းတွေ run ဒါမှမဟုတ်အမှတ်လေးမှရစီတာဖြစ်ပါတယ်အခုလိုစစ်တိုက်ပြေးနိုင်ဖို့ကလည်းတကယ်တော့မလွယ်လှပါဘူးဒါကြောင့် idiom ဆိုတဲ့သဘောအသေးပဲကတော့နေစဉ်ဘဝမှာလူတဦးအနေနဲ့ထူးချွန်းခက်ခဲတဲ့အောင်မြင်မှုတွေကိုစွမ်းဆောင်နိုင်တာကိုဆိုလိုတာဖြစ်ပါတယ်ကျွန်တော်တို့မြန်မာမှာတော့တော်ယုံတန်ယုံမလုပ်နိုင်တာကိုလုပ်ပြလက်စွမ်းပြလိုက်နိုင်တာကိုဆိုလိုတာဖြစ်ပါတယ်
Our team hit a home run at last night's design competition by winning all three awards.
ကျွန်တော်တို့တင်ကပညာကဒီဇိုင်းပြိုင်ပွဲမှာလက်စွမ်းပြနိုင်ခဲ့ပြီးစု3ခုစလုံးကိုကျုံ့ယူနိုင်ခဲ့တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Our team hit a home run at last night's design competition by winning all three awards.
Cool. Now, so I'm going to give you a song.
Slam dunk.
What's the song? The song is S-L-A-M, Slam. The song is A-N-E, Y-C-H-A, L-I-T-A, S-O-N-C-H-A, L-I-T-A. D-U-N-K, Dunk. The basketball is the song. The song is the song. The song is the song. The song is the song.အောက်ကနေပင့်ပြီးပြင်မသွင်းပဲခုံပြီးအပေါ်ကနေအားနဲ့ပြင်သွင်းနိုင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်စစဖွင့်ရဲ့တိုက်ရိုက်ဒီဘဲကတော့ဘောလုံးကိုအားနဲ့ရိုက်ချပြင်သွင်းတာကိုဆိုလိုတာဖြစ်ပါတယ်။ဒီလိုမျိုး slam dunk တွင်နိုင်ရင် basketball မှာနှစ်မှတ်ရပြီးပြိတ္တကိုလည်းတိတ်ပြီးအားတက်စေတာဖြစ်ပါတယ်။ idiom ဆိုတဲ့သဘောဒီဘဲကတော့မလွဲနိုင်တဲ့တရားပေါက်အောင်မြင်မှုမျိုးတနည်းကျွန်တော်တို့မြန်မာဘန်းစကမှာဆိုရင်တော့အင်းနဲ့အားနဲ့အပိုင်းတီးထည်လိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
He is a strong candidate to run for mayor but he is not a slam dunk to win
သူကမြို့တော်ဝန်ယာတုဝင်ပြိုင်ဖို့အားကောင်းတယ်ဆိုပေမဲ့အပိုင်းအနိုင်ရမယ်လို့တော့မဟုတ်ဘူးလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
He is a strong candidate to run for mayor, but he is not a slam dunk to win.
Cool. English American side, American Dung League side, season ma, Jim Piagere, idiom, a thong we got all.
Hat trick, touchdown, hit a home run, slam dunk.
Do you pitch about it? Now, the dream back, Kulu Chimio Male, now ta idiom, a thong we go, select Jim Piagere, Mamo, Saumio, na Sinjava Shim.
American Indian to English သင်ခန်းစာကိုဒေါ်လာတန်ကအစီအစဉ်တင်ဆက်ခဲ့တာပါဒီလို Indian English သင်ခန်းစာတွေကို View ရဲ့မနက်ခင်းဒီမနက်ခင်းတိုင်းနှီးပါးမှာတင်ဆက်ပေးနေတာဖြစ်သလိုမြောက်ဝတီရုပ်တံဌာနမှာလည်းစောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ
ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကနေတင်းငွေနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 4443လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190တို့ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်မှာပါရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်တပ်နဲ့လူညုံရေးတပ်ကအရာရှိကြီးတွေကိုဥရောပသမဂ္ဂနဲ့အနောက်နိုင်ငံတချို့ကပြစ်မှတ်ထားတန်ခတ်တာတွေတလောကလုခဲ့တာနဲ့ပတ်သက်ပြီးအမြင်အမျိုးမျိုးကိုမတ်ခင်ဗျူတွေကစီစဉ်ဆွေးနွေးတင်ဆက်ထားတာကိုနားဆင်နိုင်ပါပြီ
။မင်္ဂလာပါရှင်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။သိမကြခင်တုန်းကပဲဒီမြန်မာလုံခြုံရေးအရာရှိတချို့အပေါ်မှာ EU ဥရောပသမဂ္ဂကနေပြီးတော့ပြစ်မှတ်ထားအရေးယူတက်ခတ်မှုတချို့ချမှတ်လိုက်တာအပါအဝင်ဒီပြည်ပကနေပြီးတော့မှတိုးပေးလာနေတဲ့ဖိအားတွေအရဆိုလို့ရှိရင်ရခိုင်ပြည်နယ်အရေးမှာဘယ်လိုတက်ရောက်မှုတွေရှိနေမလဲ။နောက်ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်မှာရောရိုက်ခတ်မှုတွေရှိနိုင်မလား။မြန်မာအစိုးရအနေနဲ့ဒီလိုတိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုဘယ်လိုပပနက်နက်ကင်တွယ်နိုင်မလဲဆိုတာတွေကိုဒီကနေ့ဆွေးနွေးကြမှာပါ။ဒီကနေ့ပင်တိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူ2ယောက်ရှိပါတယ်။တဦးကတော့ဒီမြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကဒါရိုက်တာတဦးဖြစ်တဲ့ဒီမြန်မာအရေးကိုအမြဲတမ်းလေ့လာသုံးသပ်နေတဲ့ဦးအောင်သူငိမ့်ပါ now တူကတော့ဒီမြမအရေးကိုဥရောပမှာနှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်နေတဲ့သူတူဖြစ်ပြီးတော့ဒီအခုလက်ရှိမှာလည်းဥရောပမှာအခြေစိုက်ပြီးတော့ဒီမြမအရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဦးနွေအောင်ဖြစ်ပါတယ်။နှစ်ဦးစလုံးရောက်ရှိနေပြီလို့ထင်ပါတယ်ရှင့်။ဟုတ်ကဲ့ဒီလ25ရက်နေ့ကပဲပေါ့နော်ဒီတနင်္လာနေ့ကမှဒီဥရောပသမဂ္ဂကနေပြီးတော့ဒီရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့သူတွေလို့ဆိုပြီးတော့ဒုတိယဗိုလ်ချုပ်တူနဲ့ဗိုလ်ချုပ်တူအပါအဝင်ဒီလုံခြုံရေးအရာရှိ9ယောက်ကိုတန်းခတ်အရေးယူလိုက်ပါတယ်။ဆိုတော့ဒီရေးယူခံရတဲ့မှာပါတဲ့အနောက်ပိုင်းတိုင်းဒီစစ်ဌာနချုပ်တိုင်းမူတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မမောင်ဆိုးဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုကလည်းလက်ရှိမှာတန်ခတ်ရေးယူထားတာကိုခံထားရတဲ့သူတယောက်ပါဆိုတော့ဒီလိုအနောက်နိုင်ငံတွေကနေပြီးတော့ဒီမြန်မာနိုင်ငံမြန်မာဒီစစ်တပ်နဲ့လုံခြုံရေးအရာရှိတချို့ပေါ်မှာပြစ်မှတ်ထားတန်ခတ်တာဟာဆိုလို့ရှိရင်ရခိုင်ရေးမှာအပြစ်ကျူးလွန်တဲ့သူတွေကိုထိထိရောက်ရောက်ရေးယူနိုင်ဖို့ဒီလိုကိစ္စရပ်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ကင်တွယ်နိုင်ဖို့နောက်တရားဥပဒေစိုးမိုးလာဖို့တွန်းအားပေးတယ်ဆိုပြီးတော့အနေနဲ့ဒီလိုမျိုးချမှတ်တာဆိုပြီးတော့သူတို့ရဲ့ဂျင်ညာချက်တွေမှာဖော်ပြထားပါတယ်ဆိုတော့ကျွန်မဒီပင်တိုင်ဆွေးနွေးမဲ့သူတွေအုပ်ကိုပရမအုပ်ဆုံးအနေနဲ့ဒီတုံ့တက်ပေးစေချင်တာကတကယ်ပဲဒီအခုတန်ခတ်မှုတွေကထိရောက်တဲ့ဖိအားဖြစ်နိုင်ပါသလားရှင်ဥရောပသူချင်းအရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ကဲ့ဟိုကျွန်တော်တို့ပြီးခဲ့တဲ့ဩဂုတ်လပေါ့နော်အဲ့ဒီမှာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်ဒီတခတ်နိုင်ငံကိုထွက်သွားတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့နိုင်ငံတကာဘက်ကကျတော့ဒီရိုဟင်ဂျာလို့ခေါ်တဲ့ဒီအုပ်စုပေါ့နော်ကျွန်တော်တို့ရဲ့အရေးအတွက်ကို၈သိန်းလောက်ကြီးပြောပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှုရဲ့ပြောတဲ့အရေးအတွက်ကတော့၅သိန်း၃ပေါင်း၅000ကျော်ဆိုတာမျိုးပြောပါတယ်။အဲ့တော့အရေးအတွက်ကငဲတဲ့အရေးအတွက်မဟုတ်ဘူး။အဲ့တော့ဒီလူတွေထွက်သွားတဲ့အကြောင်းမှာတခုခုဖြစ်ခဲ့တယ်ဆိုတော့သိကြတာပေါ့နော်။အဲ့တော့ဒီအနေထားမှာတော့ကျွန်တော်မြင်တာကအထူးသဖြင့်တော့အနောက်နိုင်ငံတွေကစဉ်းစားလာကဒီကိစ္စတွေပေါ်မှာလုံလုံကျူးကျူးနေရှိခဲ့တယ်ဒီကိစ္စတွေပေါ်မှာတာဝန်ရှိတဲ့သူတွေပေါ်မှာအပြစ်ပေးတင်တယ်ပေါ့နော်။ဆိုတော့အဲ့တော့အရေးယူခုတွေလုပ်တင်တယ်။အဲ့ဒီအပေါ်မှာပဲကျွန်တော်တို့ Guardian of Impunity ပေါ့ဒီတာဝန်ရှိတဲ့သူတွေအပြစ်ပေးအရေးယူမခံရဘဲနဲ့နေနေတဲ့အနေအထားမျိုးမဖြစ်တင်ဘူးဆိုတော့ကိစ္စပေါ်မှာနိုင်ငံတကာဘက်ကဒါဖိအားပေးနေတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ EU ရဲ့ပြင်မှတ်ထားတဲ့ညင်ညာချက်ထွက်လာပြီးတော့ဒီမြန်မာတပ်မတော်ကနေပြီးတော့လည်းဒီအေးယူခံရဘူးမှာဒီ EU တန်ခတ်တဲ့တဲမှာပါတဲ့ဗိုလ်ချုပ်မောင်မောင်ဆိုးကိုတက်မတော်ကထုတ်ပယ်တဲ့အကြောင်းနောက်ဒီစစ်စေးရထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောကိုလည်းကျန်းမာရေးအခြေအနေကြောင့်သူ့ရဲ့ဆန္ဒနဲ့တာဝန်ကနေပြီးတော့အနာယူခွင့်ပေးတဲ့ဆိုပြီးတော့ညညာချက်ထွက်လာတာရှိပါတယ်ဆိုတော့အခုလိုမျိုးထုတ်ပယ်လိုက်တာတွေအနာယူသူဝင်ပေးလိုက်တာမျိုးတွေဒီလိုမျိုးလုတ်တဲ့နေရာမှာဒီမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်လုံခြုံရေးအတွက်စီမံကိန်းတွေတဲ့နေရာမှာအားနည်းချက်တွေရှိလို့ဆိုပြီးတော့ဖော်ပြထားမျိုးရှိတာပေါ့နော်ဒါပေမဲ့တကယ်တမ်းတစ်ဖက်မှာ EU ရဲ့တန်ခတ်မှုပြီးတော့မှဖြစ်လာတာဆိုတော့ဒါကတစ်စိတ်တစ်ပိုင်းအဖြစ်ဒီ EU ရဲ့တန်ခတ်မှုကြောင့်တက်ရောက်မှုတစ်ခုလို့ရောပြောနိုင်မလားတမို့ဒါအတိအချစဉ်းစားရမယ်တဘောလားဒါတော့ဦးຫນွယ်အောင်တစ်ချက်လောက်တုံ့သက်ပေးစေချင်ပါတယ်ရှင့်
တခုကတော့ဒါကျွန်တော်တို့ဗမာဒီအရေးကိစ္စမှာပို့ပြီးတော့ဟိုကူးဆက်အောင်မှာပေါ့လေအဲ့တော့ဒီ EU အနေနဲ့ကတော့သူကဟိုဒီဗမာနိုင်ငံပေါ်ဒီလိုအဲ sanction စီထားတာပေါ့လေနော်ဒါတော့ဟိုဒီဥစားတော့ဟိုကျွန်တော်အနေနဲ့ကတော့ကျူစီကျူရမှာပါပဲနော်ဒါပေမဲ့လည်းဟိုလူအပ်တာကတော့ဒီလူအပြစ်ရှိရင်ဘလူအပြစ်ရှိတယ်ဆိုတာမျိုးကိုအရင်စစ်စစ်เนาะတရားရုံးကဟိုကြည့်ပြီးတော့မှဘလူဟာမျိုးအပြစ်တာချတဲ့နယ်လို့ကျွန်တော်ကတော့အဲ့လိုပဲဖြစ်မှာပဲ
ဟုတ်ကဲ့ဥရောပသူငင်းလည်းဆွေးနွေးပေးပါဒီတန်ခတ်မှုပြီးတော့မှပဲဒီတက်မတော်ကနေပြီးတော့မှဒီအကြီးတန်းဒီအရာရှိနှစ်ဦးကိုထုတ်ပယ်လိုက်တာအနာယူဝင်ပေးလိုက်တဲ့ဆိုတာမျိုးလည်းရှိတယ်ဆိုတော့ဒါကတိုက်ရိုက်တက်ရောက်မှုလို့ပြောလို့ရနိုင်မလားဥရောပသူငင်းရောဘယ်လိုထင်ပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ကတော့ဒီနိုင်ငံတကာအဖွဲ့ကြီးတွေနေတဲ့တည်းအတိအကျဤဆုံးရောက်ဖို့ဆိုတော့ခက်ပါတယ်ခက်တဲ့အခါကျတော့နိုင်ငံတကာအဘက်ကတော့ဒီသူတို့ရရှိတဲ့သတင်းတွေပေါ်အခြေခံပြီးတော့ဒီဆုံးဖြတ်မှုလုပ်ရတာပေါ့နော်အဲ့ဒီနေသားကတော့ကျွန်တော်ထင်တာကတော့အကြီးအမှုတွေကတော့ဟို symbolic ပေါ့ဟိုပါကောမြတ်ပြယုံသဘောဆောင်တဲ့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမြန်မာစိုးရဘက်ကလည်းဒီလိုနိုင်ငံတကာအရေးပေါ်မှာထုတ်ပြန်မှုရှိတယ်လို့တော့ကျွန်တော်တို့ယူဆနိုင်ပါတယ်ဆိုတော့အဲ့တော့ရခိုင်ကိစ္စတွေဖြစ်ပြီးတော့ကျွန်တော်တို့ဒုသမ္မတဥယျာဉ်ချွေဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်တို့ကိုဖွဲ့ခဲ့ပါတယ်နောက်တစ်ခါတက်မတော်ကဗိုလ်ချုပ်ကြီးတယောက်ဦးဆောင်တဲ့ဒီစုံစမ်းရေးကော်မရှင်တွေလည်းဖွဲ့ခဲ့တာတွေရှိပါတယ်ဆိုတော့ဒါမှမဟုတ်လည်းအခုနောက်ပိုင်းမှာတော့ဒီပါကောမြတ်ဒီချူဒီရတဲ့အနေအားမျိုးဖြစ်လာတဲ့အနေအထားကြီးဖြစ်လာတာပေါ့နော်အဲ့တော့နိုင်ငံတကာရဲ့ PR ဒီနိုင်ငံတကာရဲ့အတိုက်တွန်းချက်တွေကိုနားထောင်ရတယ်ဆိုတော့သဘောမျိုးလည်းရှိပါတယ်ခင်ဗျာ
ကျွန်တော်တို့ရှိမှဒီ Facebook မှာလာပြီးတော့ comment ရေးတဲ့သူတူကတော့အခုလို့တဲ့စစ်တပ်ကိုတန်ခတ်ပေးဆိုတာဒစိတပိုင်းတော့တက်ရောက်မှုရှိတယ်လို့သူကတော့ထင်ပါတယ်တဲ့။ဒါပြလို့ဆိုတော့လူခွင့်ရေးချိုးဖောက်တယ်လို့သူတို့ထင်ထားတဲ့သူတွေကိုအခုလို့တန်ခတ်တာကစစ်တပ်ပေါ်မှာထားတဲ့အစိုးရရဲ့သဘောထားကိုသူတို့သိထားပြီးတော့လက်သက်စိတ်တော့လက်ထိတ်နာစီလိုတဲ့ဆန္ဒနဲ့အခုလိုရေးယူတာဖြစ်ပါတယ်တဲ့ဒီချိန်မှာလက်ရှိဆိုရရဲ့စွမ်းရည်ကိုထုတ်ပြခွင့်ရတဲ့အချိန်ကောင်းဖြစ်တယ်လို့စစ်ဖက်ကလည်းနိုင်ငံရေးမှာမပါဝင်သင့်တော့ဘူးဆိုတဲ့အမြင်မှန်ကိုရသွားစေတာပါဆိုပြီးတော့ဆွေးနွေးထားတာတယောက်ရှိပါတယ်နောက်ထပ်တစ်ဦးကလည်းဒီလိုအလားတူပဲဒီလိုမျိုးကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝိုင်းကနေပြီးတော့မှသူတို့တွေ့ရှိတဲ့အပေါ်မှာအခြေခံပြီးတော့တစ်ဖက်သက်ဖိအားပေးမှုတွေတိုးမြင့်လာမယ်ဆိုလို့ရှိရင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးပေါ်မှာထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ဟိုပြောတာလည်းရှိပါတယ်ဆိုတော့ဒီအခုဒဏ်ခတ်အရေးယူမှုအပါအဝင်ပေါ့နော်ဒီနိုင်ငံတကာရဲ့ဖိအားတွေကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုမထိခိုက်ဖို့လိုတယ်ဆိုပြီးတော့လည်းမြန်မာအစိုးရဘက်ကပြောတာရှိပါတယ်ကျမတို့ဒီအခုနောက်ဆုံး EU ရဲ့ပြစ်မှတ်ထားဒဏ်ခတ်မှုအပြီးမှာပဲဒီနိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေးကကျမတို့ VOA ကမဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာပြောထားတာရှိပါတယ်ဒါကိုလည်းတစ်ချက်လောက်နားထောင်ကြည့်အောင်ပါရှင
်မြန်မာနိုင်ငံကို sanction လုပ်မယ်ဘယ်လိုမျိုးအရေးယူမှုဒဏ်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုဒီဝါကိုမထိခိုက်ဖို့လိုတယ်။မန်နေဂျာမြို့သားပြည်နယ်ပြည်နယ်ရင်းနဲ့ကျွန်တော်ညီငယ်ကြီးလုပ်ငန်းရှင်တွေမထိခိုက်ဖို့လိုတယ်။နံပါတ်3အချက်ကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီပြန်ပြီးပြောင်းရေးကိုမထိခိုက်ဖို့လိုတယ်။ဒီအချက်တွေကကျွန်တော်ဟိုလေးလေးနဲ့ပြောတာဖြစ်တယ်။ဒီအရာတွေကိုမထိခိုက်ဖို့တုံ့တက်စဉ်းစားပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ
။ဟုတ်ကဲ့အဲ့တော့ तू ပြောသလိုပဲတကယ်ပဲဒီနိုင်ငံကရဲ့ဖိအားလူထုအကျိုးစီးပွားနဲ့အတိုင်းပြည်ရဲ့ပြုပြင်ပြောင်းလဲရေးနောက်ညီငယ်ကြီးလုပ်ငန်းရှင်တွေမှာတရားမှုဖြစ်စေတဲ့အနေထားရောရှိနေပါလားရှင်ဘလို့တုံ့တက်လို့ရပါမလဲဥောက်သူကြီး
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီစဉ်းစားချက်တွေကတော့အထိုင်ပေါ့နော်ကျွန်တော်ရက်ပြည်ရဲ့မတူကြတဲ့ပုံဖြစ်တယ်လို့ယူဆပါတယ်အဲ့တော့နိုင်ငံတကာဘက်အတိုင်းမှာကြတော့ဒီဥစ္စာကဒါအစုလိုက်အပြုံလိုက်ပေါ်မှာလူခွင့်ရေးချိုးဖောက်မှုဆိုတဲ့အာမျိုးယူဆပါတယ်အထူးသဖြင့်တော့ဒီ EU လို့ခေါ်တဲ့ဥရောပသမဂ္ဂဆိုရင်သူတို့ရဲ့စဉ်းစားချက်တွေကဒုတိယကမ္ဘာစစ်တုန်းကကျွန်တော်တို့ယူရင်အစုလိုက်အပြုံလိုက်ဒီလိုမျိုးအတက်ပြတ်ခံရတဲ့အခြေအနေမျိုးကြုံရတယ်ပေါ့နော်အဲ့လိုဒီသားမှာဂျီနိုဆိုက်လို့ခေါ်တဲ့စကားလုံးမျိုးဒီလိုလူရှိလိုက်ကြောင်းလိုက်ထွက်သွားရဲဆိုတဲ့သဘောမျိုးမှာဒါဥရောပသမဂ္ဂဘက်ကဒီလိုမျိုးကိုအကဲဆက်ပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့အမေရိကန်တို့ဘာလို့နိုင်ငံတွေဘက်ကကျတော့စဉ်းစားရင်လည်းဒါလူခွင့်ရေးဘာညာအခြေခံဘက်ကစဉ်းစားပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံအစိုးရတို့တက်မလို့ဘက်ကစဉ်းစားတော့အချုပ်ချာအာဏာတို့ဘာလို့တချို့ကိစ္စတွေစဉ်းစားရတာလည်းရှိပါတယ်။အဲ့တော့ဒီကြိုင်နဲ့ပြန်မှပဲနဲ့ကျွန်တော်တို့ဘက်မှာကိုစဉ်းစားအပ်တဲ့တချို့ကိစ္စတွေရှိပါတယ်။အဲ့လားကဘာလဲဆိုတော့အရက်ပဲစစ်တပ်ဆက်ဆံရေးပေါ့။ဟိုကျွန်တော်တို့ကသွားနေတဲ့ဒီမိုကရေစီကြီးကမပြည့်သေးတဲ့အခါမှာဒီအရက်ပဲဆက်ဆံရေးရဲ့အကျေသမှုကိုလည်းဟိုအယုံသာကြည့်ဖို့ဆိုတဲ့အနေအထားဖြစ်ပါတယ်။အဲ့တော့ခုနကဥစော်ထေးပြောတဲ့အချက်တချို့ကလည်းကျွန်တော်ထောက်ခံပြီးတော့ဟိုပြောချင်ပါတယ်။ဆိုတော့တခုကတော့ဟိုခုနပြောလို့ဒီမိုကရေစီကြီးကျွန်တော်တို့ရဲ့ ကွာနေတယ်တချို့ခကြီးတွေကိုမထိခိုက်ဖို့စေဖို့ဆိုတော့ဟိုတိုက်တွန်းချက်မျိုးပေါ့နော်ဒါတော့ကျွန်တော်ထောက်ခံနေပါတယ်တစ်ခါကလည်းကြည့်မယ်ဆိုလို့ရှိရင်တော့ဒီအခုအနောက်နိုင်ငံတွေကလုပ်တဲ့အရေးယူမှုဆိုတာတော့ဟို selective ပေါ့နော်လုံးဝကိုခင်မှတ်ထားပြီးတော့တချို့လူတွေကိုပဲဟိုဘာခေါင်းလဲပိတ်ဆို့တာအရေးယူတာတွေလုပ်တာတွေတဲ့သဘောမျိုးပဲကျွန်တော်ဖိရပါလိမ့်ခင်ဗျာ
ဟုတ်ကဲ့အကျေးဇူးတင်ပါတယ်ကောင်သူကြီးလိုင်းပေါ်မှာနေပြီပါတော့အခုကျမတို့ဒီပောင်ဝင်ဆွေးနွေးမဲ့သောရရှင်တွေကိုဖိတ်ခေါ်ချင်ပါတယ်ဥစောလွင်ရံပြဲကဥစောလွင်ရှိပါလားရှင်ဆွေးနွေးနိုင်ပါပြီ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဒီတော့တော့ခန့်ကြီးလေရဲ့လူခွေးချောဖမှုလို့ကပ္ပကူကတမက်ကြလို့ EU လို့ဆွေးနွေးနေတာစိတ်ဆုတန်ခတ်အရေးယူမှုဟာဒီဒုညာဘို့ထိခိုက်ရုံသာမကနောက်ရင်းရှင်းမှာကျွန်တော်တို့ရခိုင်ပြည်သူလူထုအတွက်အများကြီးဆွေးနွေးစရာအချက်ဖြစ်တယ်အားရလေဆိုတော့တွေးရလူရင်းကြဆိုတဲ့အသုံးလုံးကိုနေပြီးမပြတ်မပြတ်ထည့်သုံးနေရတယ်ကိုကျွန်တော်တို့တနည်းနည်းမှတွေ့ရတယ်။အဲဒီလူရင်းကြဆိုတဲ့လူမျိုးတွေကမြန်မာနိုင်ငံရဲ့ရခိုင်ပြည်နဲ့ရခိုင်တိုင်းရင်းသားတွေထဲမှာမရှိတဲ့လူမျိုးတွေဖြစ်တယ်။မရှိတဲ့လူမျိုးတွေကတို့အရှိလုပ်ပြီးတော့ဒီလိုမိုင်းလုံးထိုးပေးနေတယ်ဆိုလို့ရှိရင်ဒီမိုကရေစီပြောင်းနေတယ်ဖို့အတွက်ရောကျွန်တော်တို့ရခိုင်ပြည်သူတွေနောက်ထပ်ငြိယဆိုင်ရကြက်တဲလာမှာကျွန်တော်တို့မြေဝါခင်ပြင်ပြင်ရတယ်။ဘာလို့ဆိုတော့ရခိုင်သူရခိုင်သားတွေကမြန်မာစံခွာပြီးတော့တို့ရန်အာစာရဲ့ဟိုအဲဆိုရဲ့အခုရန်ကိုကြောက်ရွံ့ပြီးတော့ဆွဲပြစ်သွားရတဲ့သူတွေအများကြီးကိုတွေ့နေရတယ်။အဲဆိုလို့ဒီရက်တွေလည်းမြေကြီးကဲမောက်ဘူးညောညနေပဲအချိန်ကြမှတို့ကလည်းအကျံပဲလို့ရတယ်။အာအာဟိုမပြစ်ခင်ရှင်းဖို့လို့ရမလား။
โอเคအဲ့တော့ okay. ဥစောလွင်အဓိကဆွေးနွေးချင်တာကဒါဆိုရင်ဥစောလွင်အဓိကဆွေးနွေးချင်တာကတော့ဒါအခုလိုမျိုးနိုင်ငံတကာကဒီလိုဖိအားတွေပေးပြီးလုပ်နေမယ်ဆိုလို့ရှိရင်လူတို့ရဲ့အထူးသဖြင့်ဒီရခိုင်ပြည်နယ်မှာရှိတဲ့လူတို့ရဲ့လုံခြုံရေးကျိုးစီးပွားတွေကိုထိခိုက်နိုင်တဲ့ဆိုတဲ့သဘောမျိုးဆွေးနွေးတယ်လို့ထင်ပါတယ်။နောက်ထပ်တရားကိုလည်းဖိတ်ခေါ်ချင်ပါတယ်။ဦးတန်းမောင်မန္တလေးကကိုတန်းမောင်ရှိပါလားရှင
်။ Okay မင်္ဂလာပါဆန်းဟုတ်ကဲ့ဟုတ်ကဲ
့ဆွေးနွေးပါရှင်
ကိုလောက်တဲ့အစီအစဉ်တွေကကောင်းပါတယ်အန်ဂျယ်စီလောက်တာအလုပ်တက်တာကြပါပြီအခုမှမဟုတ်ပါဘူးဆိုမကြီးနာအမပြောသွားတယ်လို့ဆိုရင်ဥတာခဲတဲ့ဥတာရခဲတဲ့ကလောမကိစ္စပါဆိုတော့ဒီဆန်းကြီးတောင်းပန်းမှဆိုကြည့်ဒီကျွန်တော်ဆန်းဒီဖွဲ့စည်းတဲ့အဆက်တွေဖွဲ့ပြီးတော့ဝါးတွေထဲလိုက်တယ်ဝါးဆိုတာဝါးစကားဝါးစကားတစ်မျိုးကျိုးစကားတစ်မျိုးဆိုတော့ဒီနိုင်ငံသားတွေကိုထဲတယ်ပါဝင်တယ်ဆိုတာဒီဗမာပြည်ထဲမှာနိုင်ငံသားတွေအုပ်ချုပ်နေတာပဲတရုတ်တွေအုပ်ချုပ်နေတယ်။ဟာလား UN မှာလည်းဟာလားဟိုတရုတ်ကဟိုပါဝါတုံးတယ်ဆိုတာငကားတုံးတယ်မဟုတ်သူဒီကိုချုပ်တယ်မိန်းမတွေလည်းတရုတ်တွေပဲလေ။အခုလို့ SCI ကလုံးတယ်ဆိုတာဒါကျွန်တော်တို့ကရခိုင်မမြင်ရဘူးထားလိုက်။ဒီနားဒီစားပြီးတောင်းပန်းကစ်ချင်မှာအမျိုးမျိုးဖြစ်နေတာပဲ။ဟာလားအဝေးမကြည့်နိုင်ဘူး။ဆန်နစ်ကဒီမိတ်တီလာတို့ဟာလားလာရှိုးတို့ဖြစ်သွားတယ်။တို့ပိတ်ဆိုပြီးလောက်တယ်ဒီအိုင်တမ်ကပိတ်ပြီးတော့သူတတ်တယ်လောကရေရောညာတို့ကပြေးကြလမ်းရှိသေးတယ်မိတိလာဆိုပြေးကြလမ်းမရှိဘူးလာရုပ်ဆိုပြေးကြလမ်းမရှိဘူးအဲ့တော့ဒါအိုးဘူးသူကအကောင့်နဲ့ပေါ်သွားတာအခုချိန်ကြီးဟိုပိတ်ထားတဲ့ပလီတို့တရားဝင်ဟိုးရှေးရုံးကသမိုင်းလက်ကရှိကြတယ်အခုချိန်ကြီးမိတိလာဆိုပိတ်ထားတယ
်ဟုတ်ကဲ့ဆိုတော့ကိုတန်းမောင်ပြောချင်တာဒဏ်ခတ်မှုတွေဆက်ပြီးတော့ဟိုနိုင်ငံတကာဆက်ပြီးဖိအားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောတာပါလား
ဟိုဘာသာပေါင်းသူတိုင်းရာပေါင်းသူဒုက္ခရောက်နေတယ်သူတို့ဒီသူဟာလာဒီဟိုလေဒီအုပ်ချုပ်နေတာတိုင်းသားပေါင်းဒီအာဏာတဲမှာဟာလာရဲတဲမှာဟိုစစ်တဲမှာဟောဘာသာပေါင်းလို့မရှိဘူ
းတိုင်းသားနိုင်ငံတကာဖိအားတွေဆက်ပြီးတော့ရှိနေတဲ့ပေါ့နော်ဖိအားတွေကအရေးကြီးတယ်ဆိုတဲ့သဘောမျိုးသုံးအ
ဲအရေးကြီးတာပေါ့အရေးကြီးတာပေါ့
အရေးကြီးတာကျေးဇူးတင်ပါတယ်ကိုတန်းမောင်နောက်ထပ်ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိလို့ဆက်ပြီးတော့ဖိတ်ခေါ်ကြင်ပါတယ်ကိုစိုးဝေရှိပါလားရှင်ကိုစိုးဝေ
ဟုတ်ကဲ့ရှိပါတယ်ဟုတ်
ကိုစိုးဝေဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့အချုပ်ချာနာပေါ့ဗျာဒီအချုပ်အချို့အချာအနာဆိုတာကိုဟိုပေါ့ဟိုပြည်ထောင်စုလွှတ်တော်အနေနဲ့အတိတ်ပဲတိတိကျကျဖွင့်ဆိုဖို့လိုပြီးပေါ့နော်ဒီအချို့အချာအနာအချို့အချာအနာဆိုတာကိုပြည်သူအများစုကနားမလည်ဘူးဒီအချို့အချာအနာဆိုပြီးတော့နှစ်ပေါင်း80ပြည်သူစကြီးမှာပေးတဲ့အများကြီးပဲတမတော်ရောတိုင်းရင်းသားလည်းနဲ့ကိုင်းနေရအောင်ပေါ့ဒီចောင်းသားတွေဒီအချို့အချာအနာနဲ့ခေါင်းစဉ်ចောင်းသားတွေကတက်ခံရတယ်တန်ငါတွေကပေးပြီးဟိုပေါ့ဟိုပြည်သူလူတွေသိပြီးပေါ့ဒီအချို့အချာအနာကိုတိတိကျကျပဲဖွင့်ဆိုပေးဖို့လိုတယ်ကျွန်တော်ပြောနေတာဒါပါပဲ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်အခုဟိုကျမတို့ဒီပတ်ဝန်းဆွေးနွေးထားတဲ့သူတွေထဲမှာဆိုလို့ရှိရင်ဒါကဒီအခုတန်ခတ်မှုတွေကလူလူရဲ့ကျိုးစီးပွားတွေလုံခြုံရေးကိုထိခိုက်စေနိုင်တယ်ဒါတွေကိုအားမပေးတာရှိတယ်လို့တန်ခတ်မှုတွေဆက်ပြီးတော့လှုပ်တင်တယ်ဒါမှပဲဒီမြန်မာပြည်ထဲမှာလက်ရှိအထူးသဖြင့်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုနိုင်ငံတကာကဒီလိုဖိအားပေးမှပဲရမယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အလားတူပဲဒီကျမတို့ Facebook မှာလာပြီးတော့လည်းဒီ comment တွေမှတ်ချက်တွေလာရေးတဲ့အထဲမှာဆိုလို့ရှိရင်လည်းတချို့ကအဲ ဒီမှာထွန်းထွန်းဆိုတဲ့ Facebook account ကတယောက်ဆိုရင်ပြောထားတာက International Facts Finding Mission ဒီနိုင်ငံတကာကအချက်လက်ရှာဖွေစုံစမ်းရေးရှာဖွေတဲ့ဒီအဖွဲ့တွေကိုဝင်ခွင့်ပေးပြီးတော့ဖြည့်ရှင်းသင့်ပါတယ်တဲ့အမုံစကားတားဆီးအချိန်မြင့်လုပ်သင့်ပါတယ်တဲ့ဆိုပြီးတော့သူကပြောတယ်ဆိုတော့နောက်တဦးကလည်းဒီလိုပဲနိုင်ငံတကာတက်တွေကိုတဲ့စစ်တပ်ကတစ်ချိန်လောက်မှတ်လောက်သားလာအောင်ဆုံးမမကျန်တာတွေဆက်လုပ်လို့ရမှာပါဆိုပြီးလာရေးသွားတယ်လို့လည်းရှိပါတယ်။နောက်စစ်တပ်နဲ့အပေါင်းပါတို့ပြောင်းလဲဖို့လိုပြီဆိုတာကိုပြောတာပါပဲဆိုပြီးတော့လည်းရေးတာရှိပါတယ်။ဆိုတော့ဒါပေမဲ့တစ်ဖက်မှာလည်းဒီဒဏ်ခတ်မှုကဂယုဆိုင်စရာမလိုဘူးဆိုပြီးတော့စော်ဘွားလေးမြင့်ဆွေးဆိုတဲ့အကောင့်နဲ့ Facebook မှာရေးထားတာတော့ဒီလိုရေးယူမှုမျိုးတွေကတဲ့အရင်ကလည်းကြုံဘူးပြီးသားမှုကိုယ့်အလုပ်ကိုဆက်လုပ်သွားဖို့ပဲရှိပါတယ်တဲ့။နိုင်ငံတကာဖိအားကိုပါပါနဲ့နဲ့နဲ့ရှောင်မှုကပူးပေါင်းညှိနှိုင်းတက်ဖို့ဒါအရေးကြီးပါတယ်ဆိုပြီးတော့ရေးထားပါတယ်။နောက်အလားတူပဲဒီလိုမှတ်ချက်တွေရှိပါတယ်ဆိုတော့ဒဏ်ခတ်မှုကိုဂယုဆိုင်စရာမလိုဘူးဆိုပြီးတော့ဆွေးနွေးတာတွေလည်းအတော်များများကျွန်တော်တို့ဒီမှာတွေ့ရပါတယ်။ဆွေးနွေးတာနောက်တစ်ယောက်ကတော့အဖက်လုတ်အလျှော့ပေးဆက်ဆံပြီးတော့ဝင်ရောက်ဆွတ်ဖက်ခွင့်ပေးလို့ကတော့နိုင်ငံတကာဖိအားကပို့ဆိုးဖို့ပဲရှိပါလိမ့်မယ်တဲ့။ရိုရင်ရှာဆိုတာမရှိတဲ့အကြောင်းနဲ့တုံးတဲ့အဖွဲ့အစည်းနဲ့မီဒီယာတွေကိုပါဥပဒေနဲ့အရေးယူနိုင်အောင်လုပ်တဲ့။ပြန်ဝင်လာမဲ့သူတွေကိုလည်းတီဆဲနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့စစ်ပြီးတော့မှညှိပြီးတော့မှပြန်ခေါ်ဆိုပြီးတော့ဒီ250အတွင်းစီးပွားရေးပိတ်ဆို့တာတွေပြည်သူတွေခံခဲ့ရပြီတဲ့မထူးဆန်းတော့ဘူးရင်မခုန်တော့ပါဘူးဆိုပြီးတော့လည်းရေးပါတယ်ဆိုတော့ဒီနေရာမှာပင်တိုင်းဆွေးနွေးမဲ့သူတွေကိုကျွန်မတလဲလောက်တုံ့သက်ပေးစီချင်ပါတယ်ဒီသူတို့ပြောသလိုဒဏ်ခတ်မှုကကယူဆိုင်စရာမလိုဘူးဆိုပြီးတော့ဒါဒဏ်ခတ်မှုတွေကအရင်ကလည်းဒါလှုပ်လာတာပဲဘာမှလည်းကိုယ့်အတွက်သိပ်ပြီးတော့ကယူဆိုင်စရာမလိုဘူးဆိုလို့ထားလို့ရောရပါမလားရှင်ဦးအောင်သူကြီးအရင်ဆုံးဆွေးနွေးပေးပါ
ကျွန်မနေတာကတော့ဒီလိုပဲဒဏ်ခတ်မှုတွေဖြစ်လာပါပြီပေါ့နော်ကျွန်တော်တင်နေရတာမိသားစုနဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်ဆက်လုပ်တင်တယ်လို့ထင်တယ်။ကျွန်တော်တို့ဒီ isolation ခေါ်တာကနောက်ဆုံးပြီးတော့ကျွန်တော်အချိန်ရနေတဲ့အားလုံးကတော့အချိန်မဟုတ်ဘူးလို့ယူဆပါတယ်။ဆိုတော့အဲ့လိုဖြစ်ရှင်ကျွန်တော်တို့နိုင်ငံကနောက်ကျနေတဲ့အနေအထားကပိုပြီးတော့ဟိုရှုံးသွားသွားမယ့်အနေအထားမျိုးရှိပါတယ်။ဆိုတော့အဲ့တော့ဘာလို့ဖြစ်ဖြစ်ကျွန်တော်မြန်မာကနေနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တယ်။နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးပြီးလုပ်ဖို့တော့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ်။နောက်ထပ်ပြောချင်တာကတော့ဒီကျွန်တော်တို့အချုပ်ချာအာဏာလို့ပြောတဲ့ sovereignty ပေါ့နော်အဲ့ဒါကပြောမယ်ဆိုလို့ရှိရင်ကျွန်တော်နှိုင်းရသဘောရှိပါတယ်အဲ့တော့လုံးဝအပြည့်အစုံကျွန်တော်တို့အချုပ်ချာအာဏာဆိုတာမဟုတ်တော့ပါဘူးအဲ့တော့ ASEAN တို့ကျွန်တော်တို့ကုလသမဂ္ဂတို့ဒီလိုနိုင်ငံတကာအဖွဲ့ကြီးတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လာလို့ဒီကျွန်တော်တို့ရဲ့အချုပ်ချာအာဏာဆိုတာကခုနနှိုင်းရသဘောရကျွန်တော်တို့အပြည့်အဝရှိနိုင်တဲ့အခြေအနေမဟုတ်ပါဘူးဒါကဒီတဲ့နိုင်ငံကဒီနိုင်ငံရေးကိုလိလာနေတယ်ဆိုလို့ရှိရင်လည်းဒါသဘောပေါက်ပ
ါဟုတ်ကဲ့အန်ကယ်ဦးနှွေအောင်လည်းဆွေးနွေးပေးစေချင်ပါတယ်ဒီတန်ခတ်မှုတွေကဟိုဘယူးမဆိုင်ဖဲနဲ့ထားလို့ရမလားဒါမှမဟုတ်လို့ရှိရင်လည်းမြန်မာဆွေးရအနေနဲ့ဒါဒီကိစ္စကိုဘယ်လိုမျိုးဟိုထိထိမိမိတုတ်ပြန်ရင်ပို့ပြီးတော့တိုင်းပြည်အတွက်အကျိုးရှိမယ်လို့ထင်ပါလဲရှင
်ကျွန်တော်ကိုအောင်သူရင်းပြောတာကိုကျွန်တော်လက်ခံပါတယ်နော်ဒီinternational pressure အထူးဖြင့်တော့ဥရောပတို့ EU ရဲ့ pressure တွေကဒါဆက်ပြီးတော့ပေးနေဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်။ဒါမှလာရင်ကျွန်တော်ရှိမှနည်းနည်းအပြောင်းလဲအတွက်နည်းနည်းရွေ့မယ်လို့မြင်တယ်လေ။အားကြောင့်လို့ကျွန်တော်တို့ကမှပြည်မှာအခုသွားနေတဲ့ democracy လမ်းစဉ်ကဥနေခွန်းနဲ့လမ်းစဉ်ဖြစ်နေတော့နော်ဟိုဘာပဲဖြစ်ဖြစ်ဟိုဒီနိုင်ငံကဥရောပကနေပြီးတော့ပေးတဲ့ဖိအားတွေဟာထိရောက်တယ်လို့ကျွန်တော်မြင်တယ်ဆက်ပြီးတော့လည်းပဲပေးတဲ့လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမြောင်ကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့အခုနောက်ထပ်ပါဝင်ဆွေးနွေးမဲ့သောရရှင်တွေကိုဆက်ပြီးတော့ဖိတ်ခေါ်သွားကြပါတယ်အညာမြေအောင်ကြီးကိုအောင်ကြီးရှိပါလားရှင
်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်ကြီးဗာမင်းဆွေးနွေးကြပါလဲပါဝင်ဆွေးနွေးလို့ရပါပြီလိုရင်းတူရှင်ပေါ့နော်
အော်ဟုတ်ကဲ့ခင်ဗျာဒီအနောက်အုပ်စုကနေပြီးတော့မြန်မာတမတော်ပေါ်ပိတ်ဆို့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြေအောင်မှုရှိမရှိကိုတော့ကျွန်တော်နှောက်ချက်မချလို့ပါဘူးနော်ခဏဖြစ်တာတော့ကျွန်တော်တို့မြန်မာတမတော်ကနေပြီးတော့အာသာအကြမ်းဖက်တောင်းကျမ်းသူလာပြီးတော့ဝင်တိုက်လို့ခုခံကာကွယ်တဲ့စစ်ပွဲပါထားပါတော့လေးဒါကတော့အဲ့ဒီမှာလူအခွင့်အရေးဒီမိုကရေစီကြီးမကြဘူးဆိုပြီးတော့ကျွန်တော်တို့ပိတ်ဆို့အရေးယူတော့ဗျာတက်ကလူတွေပေါ့ကျွန်တော်နည်းနည်းလေးသဘောမပေါက်တာလေးတခုတော့ရှိပါတယ်နိုင်ငံတွေတော့ထုတ်ပြောတော့ပါဘူးအားလုံးပညာရှိတွေရောလေဆိုင်တဲ့ဗီဒီယိုတက်ရောအပြီးပါခဏအရှိအလေပိုင်းဒေတာဒီမှာဖြစ်နေကြတဲ့စစ်ပွဲတွေကြတော့ဒီဥရောပတမကာကနေပြီးတော့အရေးယူမှုအပိုင်းလေးကိုကျွန်တော်နည်းနည်းသိချင်ပါတယ်ခင်ဗျာအဲ့ဒါလူအခွင့်အရေးမချိုးဖောက်ဘူးလားအဲ့ဒီစစ်ပွဲတွေကတော့အဲ့လောက်လေးပါပဲ
ဟုတ်ကဲ့ဒါကိုတော့ပင်တိုင်းဆွေးနွေးသူ၂ယောက်ကဖြေချပေးနိုင်မယ်ထင်ပါတယ်ဦးအောင်သူငယ
်ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ
့ဟိုချိုးတပါးကြီးကအမှန်တိုင်းပြောရင်တော့တရားမျှတမှုဆိုတာကခက်ပါတယ်နောက်တစ်ခုကကျတော့အခုချိန်ကြီးကအင်အားကြီးနိုင်ငံတွေကဒါအင်အားအဆုံးဖြတ်ပေးတဲ့အနေအထားမျိုးတွေလည်းရှိပါသေးတယ်ခင်ဗျ။ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံအနေနဲ့ကတော့ ဒါအင်အားကိုအခြေပြုမယ်ကျွန်တော်တို့အင်အားနဲ့ဟိုမိုက်နေဆိုတဲ့ခင်ပြောတော့ကျွန်တော်တို့လည်းကျွန်တော်မဖြစ်နိုင်ဘူးဆိုမှာ
ဟုတ်ကဲ့အငယ်ဦးနဲ့အောင်ရောဗာမြဖြစ်ချပေးခြင်းပါလေ
ဟိုမိကွန်းလေးကျွန်တော်ပြန်ပြောအောင်
မေကွန်းကတော့အတိအကတော့ဒီမြန်မာနိုင်ငံကိုတော့ဒီလိုတွေဖိအားပေးနေရတယ်မဲ့တခြားနေရာဒေသတွေမှာလည်းဒီလိုဟိုချိုးဖောက်တဲ့ကိစ္စတွေရှိပေမဲ့လည်းမြန်မာနိုင်ငံကိုပဲမြန်မာနိုင်ငံအနေမဟုတ်ဘူးပေါ့တခြားနေရာတွေမှာလည်းဒီလိုတွေရှိနေတယ်ဆိုတဲ့ဥစ္စာပေါ့အဲ့ဒါအဲ့လိုနိုင်ငံတွေကြတော့ဘာကြောင့်အနောက်နိုင်ငံတွေကဘာဖြစ်လို့ဒီလိုမျိုးဖိအားမပေးတာလဲပေါ့
မမတော့ပြီးပါတယ်သူတို့လည်းမအီးဘူးကလည်းပြီးတာပဲနော်သူတို့ဒီစီးရီးယားမှာဖြစ်နေတဲ့ကိစ္စတွေဘာတွေမှာလည်းပဲသူတို့ delegation တွေလွတ်ပြီးသွားပြီးတော့ကြည့်ပြီးတော့ဟိုသူတို့ဟိုနယ်လိုအပ်သူတို့ဒီ PR တွေပေးခဲ့တာပါပဲနော်အဲ့တော့ဒီဥစ္စာကတော့ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်လည်းအဲ့လိုပဲ PR တွေပေးပါပဲနည်းနည်းရွေးမယ်လို့ကျွန်တော်ကမြင်တယ်လေ
ဟုတ်ကဲ့အညာမြေအောင်ကြီးဦးအောင်ကြီးဖြေထိကြားရမယ်ထင်ပါတယ်နော်နောက်ထပ်ကြံနေသေးတဲ့တောထားချင်းတယောက်ကိုကျွန်မတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ချင်ပါတယ်ကိုခိုင်ဆိုးဘက်ဖလိုမျိုးကကိုခိုင်ဆိုးပါ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ကိုခိုင်ဆိုးဆွေးနွေးနိုင်ပါပြီရှင
်ဟုတ်ကဲ့ပါအဓိကကတော့အဓိကကျွန်တော်ပြောချင်တာကတော့ဘယ်လိုလဲဆိုလို့ရှိရင်ကျွန်တော်ကဘင်္ဂလားဒေ့ရှ်ရှိမှကျွန်တော်ကောင်းကောင်းနေခုတယ်ဒီမွတ်စလင်တွေနဲ့လည်းကျွန်တော်ကောင်းကောင်းဆက်ဆံဖို့တယ်အဲ့တော့သူတို့ကမြန်မာနိုင်ငံမှာနေပြီးရခိုင်ဒေသမှာနေပြီးရောဟင်ဂျာဆိုတဲ့နာမည်တစ်ခုတည်းကိုသူတို့ကအဓိကတိတ်နေတာသူတို့ကအဓိကကသူတို့ကအဲ့ဒီနာမည်ကိုရသောပြီဆိုလို့ရှိရင်သူတို့မြန်မာနိုင်ငံမှာတည်ရင်သာအဖြစ်အနေနဲ့သူတို့ကလက်ကိုလက်ခံရမယ်ဆိုတဲ့အဲ့ဒီ move တစ်ခုကိုတော်တိုက်တာတိုက်တာသူတို့ကဒါဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ကတော့ mujahide နဲ့ကျွန်တော်ပေါ်ဖူးတယ်ကျွန်တော်ရှိရှိအရင်ခင်းတော့ပေါ့ကျွန်တော်ကဟောတော့ခုတော့တာကျွန်တော်ကအဲ့တော့ကျွန်တော်တို့ဒီဟာတွေကိုကျွန်တော်တို့စိတ်မြေတွေကအကုန်လုံးကိုသိတယ်အဲ့ဒီကြောင့်သူတို့ကဒီမြန်မာနိုင်ငံမှာတင်းသားအဖြစ်တစ်ခုတည်းနဲ့အနေနဲ့နေပြီးရင်ရက်တီဖို့အတွက်နေပြီးရင်သူတို့ကဒီမောင်တော်နေမင်းမှာရောဟင်ဂျာဆိုတဲ့နာမည်ကိုသူတို့ကတိတ်နေတာဖြစ်တယ်အဲ့ဒီကြောင့်ဘလိုပဲနေပြီးရင်ပိတ်ဆိုးရတယ်လို့ပါစေအခုကျွန်တော်တို့ကဒီစိတ်ဓာတ်တွေကိုလည်းတော့ဗမာစိတ်ဓာတ်တွေကိုလည်းကျွန်တော်တို့ထောက်ခံတာမဟုတ်ဘူးသူတို့တွေကိုဘလိုပဲတိတ်ဟောနေပြီးရင်နိုင်ငံတကာကပိတ်ဆိုးရလို့ပါစေအခုရောဟင်ဂျာဆိုတဲ့နာမည်ကိုပေးတာနဲ့နေပြီးရင်အကုန်လုံးဘင်္ဂလားဒေ့ရှ်ကိုထွက်ပြီးတော့တဲ့မူဆလင်တွေကအကုန်လုံးဝင်လာမှာသူတို့ကအဲ့ဒီနာမည်ကိုမရတဲ့ကောက်ကိုဟိုတိုက်တွေကားတွေလို့ထောက်ပြီးရင်လည်းတော့သူတို့ကမလာဘူးဆိုတာကိုကျွန်တော်ကဒါပဲပြောချင်တယ
်ဟုတ်ကဲ့ကိုခိုင်ဆိုပါဝင်ဆွေးနွေးပြတာကျေးဇူးတင်ပါတယ်ရှင်ကျွန်မပင်တိုင်းဆွေးနွေးသူတွေနဲ့တစ်ဖက်ပြန်ပြီးတော့ဆွေးနွေးစီကျင်းပါတယ်အခုဆိုလို့ရှိရင်ဒါနိုင်ငံတကာရဲ့စိုးရိမ်မှုတွေကဒီရခိုင်ရင်းနဲ့ဆက်ဆက်ပြီးတော့ပိုးပို့ပြီးတော့တိုးလာတာတွေရှိပါတယ်ဒီလူလူရွေးကောက်တင်မြောက်တဲ့ဒီ NLD အစိုးရလက်ထက်မှာကိုပဲအခုတန်ခတ်ပိတ်ဆို့မှုတွေဆိုလို့ရှိရင်ပို့ပြီးတော့တောင်မှတိုးလာတာပါအရင်ဦးသိန်းစိန်လက်ထက်တုန်းကတောင်မှတချို့ဖယ်ရှားထားတဲ့တန်ခတ်မှုတွေဆိုပြီးတော့ပြန်လဲချမှတ်လာနေတာတွေမှရှိပါတယ်ဆိုတော့အပြင်ကိုပဲအခုဆိုလို့ရှိရင်ဒီနိုင်ငံကလူခုရေးအဖွဲ့အစည်းတွေကုလသမဂ္ဂကစလို့ပေါ့နော်ဆိုလို့ရှိရင်ဒီရခိုင်မှာဖြစ်ခဲ့တဲ့လူခုရေးချိုးဖောက်မှုတွေအားဒါလူမျိုးတုံးတက်ဖြတ်တဲ့အဆင့်ထီတောင်ရောက်တယ်ဆိုပြီးတော့ဒီပြင်းပြင်းထန်ထန်စကလုံးတွေသုံးပြီးတော့ဒါဆူဆူဝါဖြစ်ခဲ့တဲ့ဒီအပေါ်မှာပြစ်ဒဏ်ပြစ်မှုကျူးလွန်တဲ့သူတွေကိုထိရောက်အရေးယူဖို့အတွက် ICC လို့ခေါ်တဲ့ဒီနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးအထိတင်ပြီးတော့တောင်မှအရေးယူမှုတွေလုပ်တင်နေဆိုပြီးတော့ပြောလာတာတွေကလည်းဒါပို့ပို့ပြီးတော့တင်းတင်းကြပ်ကြပ်များလာတယ်လို့တော့မှပြောလို့ရပါတယ်။ဆိုတော့အခုဆိုရင်လည်းဒါကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်ဆိုလို့ရှိရင်လည်းအခုဒီရခိုင်ပြည်နယ်ကိုဒီဇူလိုင်လ၁ရက်ဒီရှေ့လ၁ရက်နေ့မှာသွားဖို့ရှိနေတယ်။နောက်လူခွေရေးဆိုင်ရာထူးခုဆလဲရန်ဟီလီဆိုလို့ရှိရင်လည်းဒါဘင်္ဂလားဒေ့ရှ်မှာရောက်နေတယ်။ဆိုတော့ဒီလိုအခြေအနေမှာဆိုလို့ရှိရင်ရခိုင်ရေးရသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာပို့ပြီးတော့ဒီ highlight လောက်ခံရမယ်ဒီမပြတ်ထောက်ပြတာတွေကပို့ပြီးတော့လဲရှိလာဖို့အနေထားရှိနေတယ်နိုင်ငံတကာဖိအားတွေကပို့ပြီးတော့တောင်မှတိုးလာမယ်အနေထားတွေမြင်နေရတယ်လို့ထင်ပါတယ်ဆိုလို့ရှိရင်ဒီ ICC တင်ဖို့လမ်းကြောင်းနဲ့ပတ်သက်ပြီးတော့ဒါကဘယ်လောက်ထိတွန်းအားတွေဖြစ်သွားနိုင်တယ်လဲဒီ ICC ကိစ္စကလမ်းကြောင်းကဘယ်လောက်ထိဖြစ်လာနိုင်ချေရှိတယ်လဲဆိုတော့ကိုဦးအောင်သူငယ်အရင်ဆုံးသုံးသပ်ပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့အခုချိန်မှာလဲဒီ ICC အခွက်ကသူတို့ခေါ်တာ pre trial ပေါ့နော်ဒီခုံရုံးတင်စစ်ဆေးမှုမတိုင်ခင်မှာစုံစမ်းစစ်ဆေးမှုဆိုတဲ့ဟာမျိုးဒီကကဟိုလောက်ထားတာရှိပါတယ်အဲ့ဒီဒီသားမှာတော့မြန်မာအစိုးရဟိုသူတို့ကဟိုထုတ်ချီဖြေရှင်းချက်ဆိုတာနေတောင်းလာတာရှိပါတယ်အဲ့တော့ဒီရကလောက်တော့မြန်မာအစိုးရဘက်ကကြာဝင်သဘောရှိပါတယ်အဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့က ICC လို့ခေါ်တဲ့ဒီဘာလဲအကြောင်းမူခေါ်ရုံအဖွဲ့ဝင်မဟုတ်တဲ့ခိုင်တော့တိုင်းရိုက်အရေးယူလို့မရပါဘူးဆိုတော့တော်လည်းကုသသမဂ္ဂလုံခြုံရေးကောင်စီဘက်ကဟိုဆုံးဖြတ်တယ်ဆိုလို့ရှိရင်ဒါတော့ဘယ်လိုတုံ့ပြောင်းနိုင်လဲဒီကရှိပါတယ်ဆိုတော့အဲ့လိုဒီသားတွေမဟုတ်ဘူးဆိုရင်မှကျွန်တော်ရဲ့နိုင်ငံရဲ့ဟိုဂုံတိတ်ခါပေါ့နော်နာမည်ပြတ်တဲ့ခါကျတော့ကျွန်တော်တို့ဒီမှာရင်းနှီးမြှုပ်နှံမှုတို့ ဒီဝါရီကျိုးဆက်တို့နိုင်ငံတကာကကူညီကြတော့လည်းပဲကျွန်တော်တို့မကူညီနိုင်တဲ့အနေထားပေါ့ဆိုဒီလိုကျိုးဆက်တွေကတော့ကျွန်တော်အများကြီးရှိနိုင်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ခုနပြောသလိုပါပဲအခုလက်ရှိကုလသမဂ္ဂအဖြစ်တွင်မှုချုပ်ရဲ့နောက်ကမ္ဘာ့ဥက္ကဋ္ဌရဲ့ကမကြခင်မှာဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွားမှုရှိရဆိုတဲ့အခါကျတော့သတင်းမီဒီယာတွေရဲ့ကျွန်တော်တို့ဒီမိမောင်းထိုးတဲ့ပေါ်ပြတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ဆက်ပြီးတော့ဖိအားတွေဖြစ်လာဖို့အနေအထားရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်ကျမတို့အချိန်ရလည်းမရှိတော့ဆိုတော့နောက်ဆုံးပိတ်အနေနဲ့ဆက်ဆက်ကန့်လောက်လေးပဲဖြစ်ဖြစ်အန်ကယ်ဦးနှဲ့အောင်ဒီအခုလိုနိုင်ငံကဖိအားတွေတိုးလာနေတဲ့ပုံမှာမြန်မာဆွေရဘက်ကဘလို့ပပနဲ့နဲ့ကင်တွေတင်တယ်လို့ထင်ပါလဲရှင်
မာဆူရဘက်ကတော့သူတို့အဖြစ်မှန်ကိုပေါ်လွင်အောင်နော်ဒီချာချာအမိမောင်းထိုးပြနိုင်လို့ရှိရင်တော့ဒီဒီဘီဆိုင်ကဒီဝန်ထဲဖြည့်အားတွေကနည်းနည်းတော့ရော့သွားနိုင်ပါတယ်ခုန ICC ကိစ္စမှာဆိုလို့ရှိရင်လည်းဟိုတကယ်တော့ဟိုဟိုအဲ့ဒီမြန်မာနိုင်ငံကပါဝင်ခြင်းမရှိတဲ့အတွက်ကြောင့်မလို့မလုံနိုင်ဘူးဆိုတာလည်းမမှန်ပါဘူးဟု
တ်ကဲ့
သူလုံချင်လို့ရှိရင်လုံလို့ရပါတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျမတို့ဒီအချိန်ကန့်သတ်ကြောင်းမလို့အခုနဲ့ဒီမှာနေမဲ့အဆုံးသတ်ချင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ပင်တိုင်းဆွေးနွေးပေးတဲ့သူတွေရောပါဝင်ဆွေးနွေးတဲ့သူအလုံးရောချီးစွတ်တင်ပါတယ်ရှင်
ရခိုင်ရင်းနဲ့ပတ်သက်လို့ EU ဥရောပကမြန်မာစစ်တပ်နဲ့လုံခြုံရေးတပ်အားရှိတချို့ကိုတန်ခတ်ပိတ်ဆို့ခဲ့တာနဲ့ပတ်သက်လို့နောက်ဆက်တွဲဖြစ်နိုင်ခြေတွေကိုမှတ်ခင်ပြုတွေးစီစဉ်ဆွေးနွေးခဲ့တာပါခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကြီးအကျယ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာပါ
အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းဝင်လာတာနဲ့ပတ်သက်ပြီးလုံးဝတည်ငြိမ်မခံတဲ့အမေရိကန်သမ္မတရဲ့ရည်ရည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေ့ပြောင်းဝင်ရောက်ခြင်းဆိုင်ရာအားပေးလှုံ့ဆော်တဲ့အဖွဲ့တွေကအမေရိကန်နိုင်ငံတော်မှာစနေနေ့ကဆန္ဒပြပွဲတွေလုပ်ကြပါတယ်။နိုင်ငံတော်ဆန္ဒပြပွဲပေါင်း600ကျော်လုပ်ပြီးလူထောင်ပေါင်းများစွာပါဝင်တယ်လို့စီစဉ်သူတွေကယူဆပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနဆန်သက်တဲ့နေရာတွေမှာလက်တလော့လတွေအတွင်းတိတိတတ်တာတိုးတက်လှုပ်ရှားမှုတွေရှိကြောင်းဂျူရုဓာတ်ပုံတွေကပြသနေတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုကပြောပါတယ်။မြောက်ကိုရီးယားကစီးရီးစီးပွားရေးလူမှုရေးနဲ့တခြားတိုးတက်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့38 North ဆိုတဲ့အဖွဲ့ကဗိုလ်ထုနေမှာအစီအစဉ်ထုတ်ပြန်တာပါဇွန်လ21ရက်နေ့လောကဂျူရုကနေရိုက်ကူးထားတဲ့တပ်ပုံတွေအရရုံမြောင်းနျူကလ িয়ার လေ့လာရေးစင်တာမှာတိုးတက်မှုတွေရှိတာကိုမြင်တွေ့ရတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်စင်ကာပူမှာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ပြီးနျူကလ িয়ার ကင်းရှင်းရေးစာချုပ်မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းလက်မှတ်ထိုးခဲ့ပြီးတော့တရနပတ်အကြာမှာ38 North အဖွဲ့ရဲ့အစီအစဉ်ထွက်လာတာပါထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ကထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့တမ်လွန်နန်းနိုလိုင်ကူထဲဝင်သွားပြီးပျောက်ဆုံးနေတဲ့ထိုင်းကျောင်းသားလေး12ယောက်နဲ့သူတို့ရဲ့ဘောလုံးအသင်းနီးပြားတွေကိုရှာဖွေနေတာမှာစနေနေ့ကတော့ရှာဖွေရေးလုပ်ငန်းတွေအချိန်ပြန်ရလာပါတယ်။ဒီကရေရပိုင်းတွေကမိုးရွာပြီးလိုင်ကူထဲရေတွေပိုဝင်နေတာကြောင့်ရှာဖွေရေးလုပ်ငန်းတွေရှေ့ဆက်မတိုးနိုင်တဲ့အခြေအနေကနေအခုကောင်မှတော့မိုးရွာလာရသွားပြီးရေအဝင်နည်းသွားတဲ့အတွက်ပိုးပြီးအချိန်ရလာတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာ9ရက်မြောက်နေ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်နေကြပြီးအောက်ဆီဂျင်မူးတွေကိုဂူထဲတည်ပို့နေတယ်လို့ကယ်ဆယ်ရေးလုပ်ငန်းကိုမပြတ်စောင့်ကြည့်တင်ရေးသားနေတဲ့တာချီလေး News Agency ရဲ့ Facebook ဆောင်မျက်နှာမှာဒီကနေ့မနေ့အစောပိုင်းကရေးထားပါတယ်။ကမ္ဘာပလောက်ဘောလုံးပြိုင်ပွဲ Quarter Final အဆင့်မှာပြင်းထန်တဲ့ဥရုဂွေတို့ရှင်မြန်ကစားကြရပါတော့မယ်။16တင်းရှုံးထွက်ပွဲစဉ်တွေကိုစနေနေ့ကစပြီးရှင်မြန်ကစားကြရမှာဥရုဂွေကပေါ်တူဂီကိုငကိုတကူပြင်သစ်ကအာဂျင်တီးနားကို6-3နဲ့အနိုင်ရပြီး Quarter Final အဆင့်ကိုတက်သွားတာပါ။ဒီကနေ့မှာတော့ Spain နဲ့ Ancient Russia, Croatia နဲ့ Denmark တို့ရှင်မြန်ကစားကြပါမယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွမြတ်မုံဖြစ်ပါတယ်အတန်ပိုင်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA ရဲ့အစီအစဉ်တွေကို6:00-9:00အထိလိုင်းနိုမီတာ24-50-51နဲ့လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါတော်ရစီများနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.